Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့2022ခုနှစ်အောက်တိုဘာလ24ရက်နေ့တနင်္လာနေ့မနေ့ပတ်အတန်လွင့်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီ။ဒါအပြင် VOA ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီခင်ဗျာ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာ။ဒီကနေ့အတန်လွင့်အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ။
မင်္ဂလာအပေါင်းနဲ့ပြည့်စုံတဲ့မနေ့ခင်ဖြစ်ကြပါစေရှင်ကျွန်မတင်ကြီးထိုက်ပါအာဆီယံနိုင်ငံတိုင်းဝင်ကြီးတွေကြာသပတေးနေ့မှာအထူးတွေ့ဆုံပြီးမြန်မာငင်းချမ်းရေးအစီအစဉ်ကိုဆွေးနွေးကြမှာဖြစ်ပါတယ်ယူကရိန်းရဲ့စွန့်အင်လုပ်ငန်းတွေကိုရုရှားတို့ကပြစ်မှတ်ထားပြီးပြင်းပြင်းထန်ထန်တိုက်ခိုက်နေပါတယ်အီရန်နျူကလ িয়ার လုပ်ငန်းတွေရဲ့ကွန်ပျူတာကွန်ရက်တွေဟက်ကာတွေဖောက်ထွင်းခံရပါတယ်ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေကိုကိုစုံမှုကျော်နဲ့အတူတင်ပြမှာဖြစ်ပါတယ်
ဟုတ်ကဲ့ပါခင်ဗျာအဲ့ဒီလိုသတင်းတွေအပြီးမှာတော့ကျွန်တော်တို့သတင်းဆောင်မတွေကိုဇက်တိုက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်ခင်ဗျာ
လွတ်တော်မှာဥပဒေပြဋ္ဌာန်းတဲ့ဆိုရကိစ္စကမင်းအောင်လည်းကြောလို့အလွယ်ယူလို့လို့မရဘူးလေတိုင်းပြည်ကဘယ်လိုပုံစံမျိုးနဲ့ဖွဲ့စည်းတည်ဆောက်มาလဲဆိုတာအရင်ကစစင်သာဖြစ်တယ
်လောကရင်2008ဖွဲ့စည်းအုပ်ချုပ်ပုံကိုပြင်မယ်လို့စစ်ကောင်စီဥက္ကဋ္ဌကပြောကြားခဲ့ပေမဲ့တကယ်တမ်းလွယ်ကူရဲ့လားလက်ရှိပဋိပက္ခတွေကိုရှော့ချနိုင်ပါမလားတိုင်းရင်းသားတွေကိုရောဆွဲဆောင်နိုင်ပါမလားဥပဒေကျွမ်းကျင်သူတွေလေးလာသုံးသပ်သူတွေကိုမေးမြန်းတင်ပြထားတဲ့အကြောင်းအရာကိုမကြာမီပဲအပြည့်စုံထုတ်လွှင့်ပေးပါမယ်။ဒါ့အပြင်ရုရှားယူကရိန်းစစ်ပွဲကြောင့်ဥရောပနိုင်ငံဖြစ်တဲ့ဂျာမနီမှာလည်းစီးပွားရေးအခက်အခဲတွေကြုံလာရပါတယ်။ဒါ့အပြင်ကိုလက်လှုပ်ရှားမှုမရှိဘူးဆိုလို့ရှိရင်တော့နာတာရှည်ယောဂါတွေဖြစ်နိုင်တယ်လို့အရွယ်မတိုင်မီသိဆုံးနိုင်တယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့အစည်းကပြောလိုက်ပါတယ်။အဲ့ဒီလိုမြန်မာနဲ့ကမ္ဘာကသတင်းဆောင်ပါတွေကိုသတင်းတွေအပြီးမှတင်ဆက်ပေးပါမယ်။အဲ့ဒီနောက်မှာတော့မီဒီယာမြင်ကွင်းမြန်မာပြည်ကဘေးအစားသတင်းတွေကတူတာနဲ့ထူးခြားစံပြသတင်းများအစီအစဉ်စတဲ့အပတ်စဉ်ကဏ္ဍတွေကိုလည်းဆက်လက်ထုတ်လွှင့်ပေးမှာဖြစ်ပါတယ်။အခုတော့သတင်းတွေကိုမတ်သိန်ကြီးထိုင်တဲ့အတူကျွန်တော်ဇော်မိုးကျော်တို့ကတင်ပြပေးပါမယ်။
ယူကရိန်းရဲ့ရပ်ဖက်ဆွမ်းအင်ဆိုင်ရာနေရာတွေကိုရုရှားကအကြီးအကျယ်ထပ်မံတိုက်ခိုက်လာတာကြောင့်နိုင်ငံတော်မှလျှက်စစ်ပြတ်တောက်စေချောင်းယူကရိန်းသမ္မတဗိုလိုဒီမာဇလင်စကီကစနေနေ့နှောင်းပိုင်းဗီဒီယိုမင့်ကွန်းမှာပြောပါတယ်။ဒါပေမဲ့လည်းရုရှားရဲ့မစ်ဆိုင်းဒုံးတွေနဲ့မောင်းတူမဲ့ဒရုန်းရဲ့အများစုကိုတော့ပြစ်ချနိုင်ခဲ့တယ်လို့ယူကရိန်းသမ္မတကပြောဆိုပြီးစနေနေ့တုန်းကဝေဟင်နဲ့ပင်လယ်ဒဲကနေပစ်တဲ့ပယ်ဒိန်းတပ်ဒုံးချေ33လုံးတဲက18လုံးကိုပြစ်ချနိုင်ခဲ့ကြောင်းယူကရိန်းစစ်တပ်ရဲ့ထုတ်ပြန်ချက်ကိုလည်းပြန်လည်ပြောဆိုခဲ့ပါတယ်
။ Непогані результати демонструють і наші повітряні
сили. ရုရှားရဲ့မစ်ဆိုင်းဒုံးတွေနဲ့တိုက်ခိုက်ရေးဒရုန်းယာဉ်တွေကိုတရားရာဂိုင်းတော့အပြည့်အဝပြစ်ချနိုင်တဲ့ဤပညာပိုင်းဆိုင်ရာစွမ်းရည်မရှိသေးပေမဲ့လည်းမိဖက်တွေထံကအကူအညီနဲ့အတူတဖြည်းဖြည်းနဲ့အောင်မြင်အောင်ဆောင်ရွက်နိုင်မှာပါလို့ယူကရိန်းသမ္မတကပြောဆိုခဲ့ပါတယ်။အော်တိုဘားလ24ရက်နေ့တနင်္လာနေ့မှာစစ်ပွဲသက်တမ်းရှစ်လပြည့်တော့မယ့်အချိန်မှာပဲယူကရိန်းသမ္မတကအခုလိုပြောတာဖြစ်ပါတယ်။နိုင်ငံတော်ကအင်တာစုပေါင်း 1.5 သန်းလောက်လျှက်စင်ပြီးပြတ်တောက်နေကြောင်းယူကရိန်းအာဏာပိုင်တို့ကလည်းပြောဆိုထားပါတယ်။ယူကရိန်းရဲ့လျှက်စစ်ဓာတ်အပေးယုံနေရေးပေးဝေရေးစနစ်နဲ့တခြားသောအရေးပါတဲ့အခြေခံအဆောက်အုံတွေအပေါ်ကိုပြီးခဲ့တဲ့သတင်းပတ်နှစ်ခုအတွင်းရုရှားဘက်ကအပြင်းအထန်တိုက်ခိုက်နေတာဖြစ်ပါတယ်ရှင်။
ဗြိတိန်နိုင်ငံကရှေးယိုဇွဲကွန်ဇာဗေးတစ်ပါတီရဲ့ဝန်ကြီးချုပ်ရွေးချယ်ပွဲမှာပါဝင်ရှင်ပြိုင်တော့မှာမဟုတ်ဘူးလို့ဝန်ကြီးချုပ်ဟောင်းဘော်ရစ်ဂျွန်ဆင်ကတနင်္ဂနွေနေ့တုန်းကကြေညာလိုက်ပါတယ်သူ့အနေနဲ့ဝင်ရောက်ရှင်ပြိုင်ဖို့လုံလောက်တဲ့ပါတီလွတ်တော်အမတ်တွေရဲ့ထောက်ခံမှုရရှိပေမဲ့လည်းထိတ်ဆုံးကနေပြင်းနေတဲ့ဗန်နာရေးဝန်ကြီးဟောင်းရရှိဆွန်နာထက်အများကြီးနည်းပါတယ်လို့လည်းသူကပြောဆိုပါတယ်ဝန်ကြီးချုပ်နေရာပြန်လည်ရရှိဖို့ဒါဟာအခွင့်လန်းကောင်းဖြစ်ပေမဲ့လွတ်တော်မှာပါတီအနေနဲ့ညှဉ်းညွတ်မှုမရှိဘူးဆိုရင်အစိုးရအနေနဲ့ထိတိယောက်ယောက်ဥဆောင်နိုင်မှာမဟုတ်ဘူးလို့သူ့အနေနဲ့နောက်ဆုံးညီကုန်းချုပ်မိတဲ့အတွက်မရှင်းပြိုင်တော့တာဖြစ်တဲ့အကြောင်းဘော်ရီဂျွန်ဆင်ကသူ့ရဲ့ကြေညာချက်မှာပြောဆိုထားပါတယ်ဝန်ကြီးချုပ်နေရာဝင်ရောက်အရွေးခံဖို့အတွက်ကွန်ဆာဗေးတစ်ပါတီအမတ်တွေရဲ့ထောက်ခံမှုရရှိဖို့ဒီရတတပတ်ကုံပိုင်းကစီယုံခဲ့ရမှာလွတ်တော်ကိုယ်စားလှယ်တရားနှစ်ဦးရဲ့ထောက်ခံမှုရရှိခဲ့တယ်လို့လည်းပြောဆိုပါတယ်ဝင်ရောက်ရှင်ပြိုင်ဖို့အတွက်အ ਨੇ ဆုံးပါတီလွတ်တော်ကိုယ်စားလှယ်တရားကအ ਨੇ ဆုံးထောက်ခံမှုလိုပါတယ်တနင်္လာနေ့မှာနောက်ဆုံးစည်းရင်ပေးသွင်းရမှာလည်းဖြစ်ပါတယ်ဝင်ကြီးချုပ်တစ်ကိုကွန်ဆာဗေးတစ်ပါတီဝင်3,000ကျော်ကရွေးချယ်မှာဖြစ်ပြီးသူဝင်ရောက်ရှင်ပြိုင်ခဲ့လို့ရှိရင်တော့ဗန္ဒာရေးဝင်ကြီးဟောင်းဆန္နာနဲ့ထိတိုက်တွေ့မှာဖြစ်ပါတယ်ဝင်ကြီးဟောင်းရရှိဆန္ဒကတော့သူ့ကိုထောက်ခံသူလွတ်တော်အမတ်142ဦးရှိတယ်လို့တနင်္ဂနွေနေ့တုန်းက Sky News သတင်းထံကကြေညာခဲ့ပါတယ်။နောက်ထပ်ရှင်ပြိုင်မဲ့သူဝင်ကြီးဟောင်း ဖန်နီမော်ဒွန်ကတော့သူ့ကိုထောက်ခံသူ24ဦးရှိတယ်လို့တနင်္ဂနွေနေ့တုန်းကကြေညာထားပါတယ်။တနင်္လာနေ့အထိတရားမပြည့်ခဲ့ဘူးဆိုလို့ရှိရင်တော့ဗန်နာရေးဝန်ကြီးဟောင်းရာရှိဆွန်နာကပါတီခေါင်းဆောင်နဲ့ဝန်ကြီးချုပ်ဖြစ်လာတော့မှာဖြစ်ပါတယ်။
အီရန်အမျိုးမျိုးစွိုင်းရင်အဖွဲ့လက်အောက်ကလုပ်ငန်းခွဲတစ်ခုရဲ့ကွန်ပျူတာခွင့်ရက်ကိုဟက်ကာအဖွဲ့တစ်ခုကဖောက်ထွင်းခဲ့ပြီးတဲ့နောက်အီးမေးလ်စနစ်ထဲကိုဝင်ရောက်ခွင့်ရသွားကြောင်းအမျိုးမျိုးစွိုင်းရင်အဖွဲ့ကတင်းင်းကနေနေမှာပြောပါတယ်။ဖောက်ထွင်းရယူသွားတဲ့အီးမေးလ်တွေထဲမှာတော့လုပ်ငန်းဆိုင်ရာအကြောင်းအရာတွေပုံမှန်နေ့စဉ်ဆက်သွယ်ပြောဆိုမှုတွေပါဝင်ကြောင်းလည်းတင်းင်းကနေနေတို့အခြေညာချက်မှာဖော်ပြပါတယ်။Black Reward လို့သူတို့ကိုသူတို့သုံးနှုံပြောဆိုတဲ့အဖွဲ့တစ်ခုကသူတို့လက်ချက်ဖြစ်ကြောင်းပြောဆိုထားပြီးအီရန်ရဲ့နျူကလ িয়ার ဆက်ယုံတွေရဲ့ပုံတွေနောက်အီရန်အနုမျိုးစွန့်အင်အေဂျင်စီထံကသတင်းအချက်လက်အနည်းဆုံး50 GB လောက်ကိုထုတ်ပြန်ထားပြီးဖြစ်ကြောင်းလည်းပြောပါတယ် Black Reward အဖွဲ့ရဲ့အဆိုအီရန်အနုမျိုးစွန့်အင်ထုတ်လုပ်ရေးနဲ့ဖွံ့ဖြိုးရေးဆိုင်ရာကုမ္ပဏီကအင်ဂျင်နီယာနဲ့ဝန်ထမ်းတွေရဲ့လစာတွေနဲ့သူတို့ရဲ့အသေးစိတ်အချက်လက်တွေကိုလည်းထုတ်ပြန်ထားကြောင်းပြောဆိုထားပါတယ်။ဒါအပြင်ဘူရှာဒါအပိဆက်ယုံမှာအလုံးလုံးနေတဲ့အီရန်နဲ့ရုရှားကျွမ်းကျင်သူတွေရဲ့နိုင်ငံကူးလက်မှတ်တွေနဲ့ပြည်ဝင်ခွင့်တွေကိုလည်းထုတ်ပြန်ထားကြောင်းပြောပါတယ်။လက်တလောနိုင်ငံတော်ဆန္ဒပြပွဲတွေကနေဖန်ထားတဲ့နိုင်ငံရေးအကျဉ်းသားတွေကိုအီရန်အစိုးရဘက်ကပြန်လွှတ်ပေးဖို့လည်းအဲ့ဒီအဖွဲ့ကတောင်းဆိုထားပါတယ်။ပြီးခဲ့တဲ့စက်တင်ဘာလလယ်ပိုင်းမှာအီရန်ဘာသာရေးရဲတွေကဖမ်းဆီးထိန်းသိမ်းခံရပြီး၃ရက်အကြာမှာမာဆာအာမီနီတေဆုံးခဲ့ရမှုကနေနိုင်ငံတော်ဆန္ဒပြပွဲတွေပေါ်ပေါက်လာတာဖြစ်ပါတယ်။အမျိုးသမီးတွေရဲ့ဝတ်စားစီရင်မှုဆိုင်ရာတင်းတင်းကြပ်ကြပ်သတ်မှတ်ပြဋ္ဌာန်းချက်ကိုချိုးဖောက်တဲ့ဆိုတဲ့ဆွဆွဲချက်နဲ့အသက်22နှစ်အရွယ်အာမီနီဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်ရှင်။
ရုရှားဂျက်တိုက်လေဒဇင်ဆိုင်ဘေးရီးယားအီရာကူစကာမြို့လူနေရပ်ကွက်တက်ကိုတနင်္ဂနွေနေ့တုန်းကပြတ်ကျခဲ့တဲ့အတွက်လေယာဉ်မှု2ဦးသေဆုံးခဲ့တယ်လို့ရုရှားတာဝန်ရှိသူတွေကပြောဆိုပါတယ်။လေယာဉ်ဟာနှစ်ထပ်အိမ်တစ်လုံးပေါ်ကိုပြတ်ကျခဲ့တယ်လို့အီရာကူစကာအုပ်ချုပ်ရေးမှူးက Telegram လူမှုကွန်ရက်ကနေပြောဆိုခဲ့ပါတယ်။တနင်္ဂနွေနေ့မှာပြတ်ကျခဲ့တဲ့လေယာဉ်ဟာ SU-30 အမျိုးအစားဖြစ်ပြီးစံတပ်ပြန်တန်းနေစဉ်ပြတ်ကျခဲ့တာဖြစ်ကြောင်းနဲ့လေယာဉ်မှု2ဦးကတော့တည်ဆုံးခဲ့ပြီးအခြားထိခိုက်ဒဏ်ရာရရှိမှုမရှိဘူးလို့အရေးပေါ်ကယ်ဆယ်ရေးဌာနဝန်ကြီးကပြောဆိုပါတယ်လူမှုကွန်ရက်စာမျက်နှာတွေပေါ်မှာတော့ပုံတွေမှာနေရင်တချို့မီးလောင်ကျွမ်းနေပြီးမီးခိုးလုံးတွေထွက်နေတာကိုဖော်ပြကြပါတယ်အခုလိုရုရှားလေယာဉ်ပြတ်ကျတာဟာ6ရက်အတွင်းဒုတိယအကြိမ်ဖြစ်ပါတယ်ပြီးခဲ့တဲ့တနင်္လာနေ့အော်တိုဘာလ18ရက်နေ့တုန်းကလည်း SU-34 အမျိုးအစားဂျက်တိုက်လေယာဉ်ဒဇင်တောင်ပိုင်းRisk မြို့ကနေပြီးတော့မြို့ကလူနေတိုက်ခန်းတွေပေါ်ပြက်ကျခဲ့တဲ့အတွက်အနည်းဆုံးလူ15ဦးသေဆုံးခဲ့ပါတယ်ခင်ဗျာ
ဒီ American တဲ့မနေ့ဖန်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်ထိလိုင်းထိုမီတာ32 kHz 933နဲ့9383ညလိုင်းထိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1505လို့ကနေပြောထုတ်လွှင့်ပေးနေပါရဲ့ရှင
် VOA မြန်မာပိုင်းစီစဉ်ရဲ့တနင်္လာနေ့မနေ့ခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်လက်တင်ပြပေးနေပါတယ်အရှိတောင်အာရှနိုင်ငံများအသင်းအာဆီယံရဲ့နိုင်ငံခြားရေးဝန်ကြီးတွေလာမယ့်ဂျာတာပရီးနေမှာအင်ဒိုနီးရှားနိုင်ငံမှာအထူးအစည်းအဝေးကျင်းပပြီးမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုဆွေးနွေးကြမယ်အကြောင်းကမ္ဘောဒီးယားနိုင်ငံခြားရေးဌာနကတနင်္ဂနွေနေ့မှာပြောပါတယ်ဂျကာတာမှာကျင်းပမယ့်အာဆီယံနိုင်ငံခြားရေးဝန်ကြီးတွေရဲ့ဆွေးနွေးပွဲမှာတော့မြန်မာနိုင်ငံအတွင်းပဋိပက္ခတွေအဆုံးသတ်ရေးဆောင်ရွက်ဖို့ပြီးခဲ့တဲ့နှစ်အတွင်းမြန်မာစစ်တပ်အုပ်ချုပ်သူတွေနဲ့သဘောတူထားတဲ့အာဆီယံရဲ့ဘုံသဘောတူညီချက်5ရက်ကိုကျင့်သုံးဆောင်ရွက်မှုတွေနဲ့ပတ်သက်ပြီးဆွေးနွေးမယ်အကြောင်းကမ္ဘောဒီးယားနိုင်ငံခြားရေးဌာနပြောခွင့်ရရှွန်ဆွန်ရီက Reuters သတင်းအေဂျင်စီကိုပြောပါတယ်2021ခုနှစ်ဖေဖော်ဝါရီလအတွင်းနိုဘယ်ဆုရှင်ဒေါအောင်ဆန်းစုကြည်ရဲ့ရွေးကောက်ခံအစိုးရကိုစစ်တပ်ကဖြုတ်ချနောက်သူမနဲ့အတူထောင်နဲ့ချီတဲ့တက်ကြွလှုပ်ရှားသူတွေကိုဖမ်းဆီးသဘောထားကွဲပြားသူတွေနဲ့ဆန့်ကျင်ဆန္ဒပြသူတွေကိုသွေးရွက်တန်ယူဖြုတ်ခွဲမှုတွေနောက်ပိုင်းမြန်မာနိုင်ငံဟာအကြမ်းဖက်မှုတန်တရားတဲမှပိတ်မိနေတာဖြစ်ပါတယ်နောက်လာတဲ့ကျင့်ပမဲ့အာဆီယံထိပ်သီးဆွေးနွေးပွဲမတိုင်ခင်မှာမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ရှေ့တိုးဆောင်ရွက်နိုင်ရေးဘယ်လိုတွန်းအားပေးနိုင်မလဲဆိုတဲ့အကြံပြုချက်တွေထွက်ပေါ်လာအောင်အခုအာဆီယံဆွေးနွေးပွဲမှာကြိုးစားမယ်အကြောင်းလဲကမ္ဘောဒီးယားနိုင်ငံခြားရေးဌာနပြောခွင့်ရကစာတူပေးဖို့အကြောင်းပြန်ချက်မှာပြောဆိုထားပါတယ်ကမ္ဘောဒီးယားကလက်ရှိအာဆီယံအလှည့်ကျဥက္ကဋ္ဌလည်းဖြစ်ပါတယ်ရှင်
တရုတ်ကွန်မြူနစ်ပါတီညီလာခံကနေသမရရှိချင်းပင်ကိုပါတီခေါင်းဆောင်အဖြစ်နောက်ထပ်၅နှစ်သက်တမ်းထပ်မံတာဝန်ပေးလိုက်တာကြောင့်နိုင်ငံရေးဩဇာအရှိန်အဝါပိုမိုအကောင်းလာပါတယ
်共产党第二十次全国代表大会
အခုချီတရမဲ့ခီးရှိအသည့်မှာကြီးကျယ်ခမ်းနားမှုတွေမျှော်လင့်ချက်အိမ်မက်တွေနဲ့ပြည့်နေနေပါတယ်လမ်းပြမြေပုံရေးဆွဲပြီးဖြစ်သလိုချီတက်ဖို့ခရမုတ်တန်လဲစတင်လိုက်ပါပြီတီတွင်တန်ဆာမှုဇွဲရှိမှုကြိုးပမ်းအားထုတ်မှုတွေနဲ့ပုံမသွေးလင်တောက်ပတဲ့အနာဂတ်ကိုဖန်တီးရပါမယ်လို့သမရရှိချင်းဖြင့်ကတနင်္ဂနွေနေ့ကပါတီညီလာခံမှာပြောဆိုသွားတာဖြစ်ပါတယ်။၂၀၁၂ခုနှစ်ကပါတီအထွေထွေတွင်ရေးမှုဖြစ်လာခဲ့တဲ့ရှိချင်းဖြင့်ကိုနောက်ထပ်တတိယ၅နှစ်သက်တမ်းတိုးပေးလိုက်တာပါ။သူ့အရင်ခေါင်းဆောင်တွေကတော့အစဉ်အလာအယ၅နှစ်သက်တမ်း၂နှစ်ပြီးရင်အနာယူကြပါတယ်။၅နှစ်သက်တမ်း၂ကြိမ်ပြီးလို့၁၀နှစ်ပြည့်ရင်အနာယူကြပါတယ်။နောက်ထပ်ဥဆောင်မှုတက်တန်းတို့တာဝန်ယူပြီးနောက်တရုတ်ပြည်ကိုတင်းတင်းကြပ်ကြပ်ဆက်လက်ချုပ်ကန့်ထားဖို့နဲ့သူ့ရဲ့စူပါစီဝါရေးမူဝါဒတွေကိုထောက်ခံသူတွေကိုပါတီအတွင်းမှာထိတ်တန်းနေရတွေကိုခံခဲ့ပါတယ်။ဈေးကွက်နဲ့ပုဂ္ဂလိကပိုင်ဆိုင်မှုလုပ်ငန်းတွေအတွက်ပြုပြင်ပြောင်းလဲလုပ်ဖို့တိုက်တွန်းပြောဆိုခဲ့တဲ့နံပါတ်1ခေါင်းဆောင်ဝန်ကြီးချုပ်လီချန်းလီခတ်ချန်းကိုတော့ပြီးခဲ့တဲ့စနေနေ့ရက်ပဲယာတူးကိုချထားခဲ့ပြီးအခြားခေါင်းဆောင်2ဦးကိုတော့နံပါတ်1နံပါတ်2နဲ့နံပါတ်3နေရာတွေကိုတိုးမြှင့်တာဝန်ပေးရခဲ့ပါတယ်။
ပုဂ္ဂလိကအင်တာနက်ဂျူရု36လုံးတည်ဆောင်ထားတဲ့ဒုံးပြန်တစ်စင်းကိုတင်းနှင်းခရင်ရဲ့အစောပိုင်းမှာအိန္ဒိယဘက်ကလွှတ်တင်လိုက်ပါတယ်။ယူကရိန်းစစ်ပွဲနဲ့ဆက်ဆက်ပြီးတလကြာနှောင့်နှေးခဲ့ရပြီးတဲ့နောက်အခုလိုလွှတ်တင်နိုင်ခဲ့တာဖြစ်ပါတယ်။ရုရှားကယူကရိန်းကိုကျူးကျော်ရာကြောင့်ရုရှားအာကတအေဂျင်စီနဲ့လမ်းခွဲခဲ့ပြီးနောက်လန်ဒန်အခြေစိုက် One Web အတွက်အိန္ဒိယတောင်ပိုင်းကနေဂျူဒုတွေပထမဆုံးအချိန်လွှတ်တင်လာလဲဖြစ်ပါတယ်။ဂျိုဘတ်လန်ဒဲကိုအတိအကျလွှတ်တင်နိုင်ခဲ့ပြီးနောက်ဒုံးမြတ်ဟာရွေထားတဲ့ဂျိုဘလန်ထဲမှာရောက်နေပြီဖြစ်ကြောင်းအိန္ဒိယအာကတအေဂျင်စီအကြီးအကဲ ESOMANET ကပြောပါတယ်ဂျိုဘလန်ထဲကိုဂျိုရု16လုံးလွှတ်တင်ခဲ့ပြီဖြစ်ပြီးချန်တဲ့ဂျိုရုအလုံး20ကိုလည်းအလားတူအောင်အောင်မြင်မြင်လွှတ်တင်နိုင်မယ်လို့မျှော်လင့်ကြောင်းသူကပြောဆိုထားပါတယ်ရှင
်အမေရိကကိုရောက်ရှိလာတဲ့အာဖဂန်ဒုက္ခသည်လင်မယား2ဦးထံကနေကလေးတူဦးကိုအမေရိကန်စစ်တပ်အရာရှိတူကအတင်းအာရမခေါ်ဆောင်သွားခဲ့တယ်ဆိုတဲ့သတင်းနဲ့ပတ်သက်ပြီးတာလီဘန်တွေကပြင်းပြင်းထန်ထန်တုံ့ပြန်လိုက်ပါတယ်။အမေရိကန်စစ်တပ်ကရှိနေတူဖြစ်တဲ့ဘိုမူဂျော်ရှူအာမက်စ်နဲ့သူ့ရဲ့ဇနီးဟာကလေးငယ်ကိုအာရမခေါ်ဆောင်သွားတယ်ဆိုပြီးပြီးခဲ့တဲ့လတည်းတုန်းကအာဖဂန်လင်မယားကတရားစွဲဆိုခဲ့ပါတယ်။ဒါပေမဲ့လည်းမက်စ်နဲ့သူ့ဇနီးကတော့ဒီဆွဆွဲချက်ဟာမှန်ကန်ဘူးလို့ညွှန်းဆိုထားပါတယ်။သူတို့ကကလေးရဲ့တရားဝင်စောင့်ရှောက်ခွင့်ရရှိသားသူတွေအဖြစ်လည်းပြောဆိုပါတယ်။2020ခုနှစ်အမေရိကန်စစ်တပ်တွေဝင်ရောက်စီးနှင်းစီမှာကလေးရဲ့မိဘတွေနဲ့အခြားညီကိုမောင်နှမ၅ဦးသေဆုံးခဲ့ပါတယ်။ကလေးဟာအမေရိကန်စစ်ဆေးရုံမှာလအကျော်ကြာနေခဲ့ပြီးနောက်မက်စ်ရဲ့ဇနီးဖြစ်သူနဲ့အခြားကလေးတွေနဲ့အတူဝါရှင်တန်ကိုမလာရောက်မီအထိအတူနေထိုင်ခဲ့တယ်လို့မက်စ်ကတော့ပြောဆိုထားကြပါခင်ဗျာ သတင်းတွေကိုမတ်သိန်ကြီးထိုင်တဲ့အတူတင်ပြပေးခဲ့တာပါအခုဆက်လက်ပြီးတော့ကျွန်တော်တို့သတင်းဆောင်မတွေကိုတင်ဆက်ပါတော့မယ်တိုင်းရင်းသားတွေရဲ့တောင်းဆိုချက်ကိုအကောင့်အထည်ဖော်နိုင်ဖို့လိုအပ်လို့ရှိရင်2008ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေကိုပြင်ဆင်ရွေးဆဲတာလုပ်သင့်တယ်လို့ပြီးခဲ့တဲ့ရက်ပိုင်းတွေကစစ်ကောင်စီဥက္ကဋ္ဌကကြေညာပြောကြားလိုက်တာဟာမြန်မာစစ်တပ်ရင်ဆိုင်နေရတဲ့ပြည်တွင်းစစ်အရှိန်ကိုရော့ကျတော့အောင်လုပ်လို့ပုံရပေမဲ့တိုင်းရင်းသားအရေးဖက်ဒရယ်အရေးနဲ့ပတ်သက်တဲ့ပြဿနာတွေကိုစစ်ကောင်စီကဖြေရှင်းပေးနိုင်မှာမဟုတ်ဘူးလို့ဥပဒေပညာရှင်နဲ့နိုင်ငံရေးအကဲခတ်တွေကပြောဆိုကြပါတယ်ဆက်သွယ်မေးမြန်းထားတဲ့ကိုညာဝင်းအောင်ကစူးစီးတင်ပြပေးပါမယ
်မြန်မာနိုင်ငံမှာတိုင်းရင်းသားလူနည်းစုတွေရဲ့အခွင့်အရေးကိုထဲသွင်းစဉ်းစားတဲ့အနေနဲ့လွတ်တော်လိုက်တရားဥပဒေပြုခွင့်ရှိအောင်ဥပဒေမှန်တိုင်းအတွင်းကနေပြုပြင်ပြောင်းလဲမှုလုပ်သင့်တဲ့အကြောင်းစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကအောက်တိုဘာ15ရက်နေ့မေခွန်းမှာပြောခဲ့တာပါတိုင်းသားကိုစားပြုမှုအများစုရှိတဲ့အမျိုးသားလွှတ်တော်ကနေအဆိုပြုလိုက်တဲ့ဥပဒေမူကြမ်းတွေဟာပြည်သူလွှတ်တော်မှာသဘောထားကွဲလွဲမှုတွေရှိတတ်ပြီးပြည်ထောင်စုလွှတ်တော်အတွင်းမဲခွဲဆုံးဖြတ်ကြတဲ့အခါမှာတော့အများစုဖြစ်တဲ့ပြည်သူလွှတ်တော်ကလွှမ်းမိုးအသာစီးရာသွားတာရှိတတ်တာကြောင့်လွှတ်တော်အလိုက်တရားဥပဒေပြုခွင့်ရှိတဲ့ကြောင်းအဲ့ဒီအတွက်ဖွဲ့စည်းပုံကိုပြင်ဆင်ရေးဆွဲတာတွေလုပ်တင်တယ်လို့ပြောခဲ့ပါတယ်စစ်ကောင်စီဥက္ကဋ္ဌအနေနဲ့တိုင်းသားတွေကိုအထူးသဖြင့်လက်နက်ကင်တိုင်းရင်းသားအဖွဲ့တွေကိုဟိုအရင်တုန်းကနဲ့မတူတဲ့လိုက်လျောမှုတွေအခုလိုဘာကြောင့်လှုပ်လာတာပါလဲအမေရိကန်အင်ဒီယားနာပြည်နယ်ကမြန်မာအရေးလေ့လာသူဒေါက်တာရိုဒင်းဟာကအခုလိုသုံးသပ်ပါတယ
်ကျွန်တော်မြင်တာကတော့မင်းအောင်လှိုင်ကတော့အခုကရန်သူဝိုင်းနေပြီ NUG ရဲ့ PDF တွေကိုဒီတိုင်းရင်းသားလက်နက်ကိုင်အကြီးတွေပေါ့လေ KIA တို့ KNU တို့ CNF တို့ KNPP တို့အစပြီးတော့ထောက်ပံ့နေတယ်ကူညီနေတယ်ဒါအားလုံးအတိပဲဖြစ်တယ်အဲ့ဒီအချိန်မှာတခြားဒီဝါတို့ဘာတို့အတိုင်းသားလက်နက်ကိုင်တွေကလည်းစစ်ကောင်စီကိုတော်လှန်ပြီးတော့ PDF နဲ့ပေါင်းမယ် NUG နဲ့ပေါင်းမယ်ဆိုတာကိုချောက်တယ်လေအဲ့ဒါရန်သူထိုးခွဲတဲ့အနေနဲ့ဖဲ့ပြီးတော့စီယုံနေတယ်လို့ကျွန်တော်မြင်တယ်အလက်ရှိသူစုပ်ကိုင်နေတဲ့2008အခြေခံဥပဒေအရလည်းလုံးဝမဖြစ်နိုင်တဲ့ကိစ္စတွေကိုသူမက်လုံးတွေပေးနေတယ်လို့ပဲကျွန်တော်သုံးသပ်ပါတယ
်ဖွဲ့စည်းပုံပြင်ဆင်ရေးကိုပြောလာရုံနဲ့မက UWSA ဝါပြည်သွေးစည်းညီညွတ်ရေးတပ်ဖွဲ့ကပြောထားတဲ့ဝါပြည်နယ်တောင်းဆိုမှုကိုလည်းမူအဖြစ်သဘောတူကြောင်းစစ်ကောင်စီကကတိပေးထားတာပါစစ်ကောင်စီဥက္ကဋ္ဌရဲ့လိုင်လျောကတိပေးမှုတွေကလက်တွေ့ကြပါရဲ့လားဖွဲ့စည်းပုံအခြေခံဥပဒေရေးရာကျွမ်းကျင်သူလူအခွင့်ရေးရှင်းနေဦးအောင်ထူကအခုလိုရှင်းပြပါတယ
်ဟိုဒီလိုပြလွှတ်တော်မှာဥပဒေပြရမ်းတယ်ဆိုတဲ့ဥစ္စာကမင်းအောင်လည်းကြောလို့အလွယ်လူလို့မရဘူးလေဟိုအခြေခံကပါလဲဆိုတော့တိုင်းပြည်ကဘယ်လိုပုံစံမျိုးနဲ့ဖွဲ့စည်းတည်ဆောက်มาလဲဆိုတာအရင်ကစစင်သာဖြစ်တယ်ဆိုတာကတော့ဟလာတပီတော်စင်းနဲ့တွားမှာလားဖက်ဒရယ်ပြည်ထောင်စုလားဖက်ဒရယ်ပြည်ထောင်စုဆိုရင်ဘယ်လိုဖက်ဒရယ်ပြည်ထောင်စုမျိုးလဲဆိုတော့အရင်တွားရမယ်လေဟိုကျွန်တော်တို့တိုင်းပြည်ကအမေရိကန်ပြည်ထောင်စုဩစတြေးလျဆွစ်ဇာလန်အစရှိတဲ့တိုင်းပြည်တို့ coming together federation တွားမှာအဲ့ဒါပါလဲဆိုတော့ပြည်ထောင်စုဖွဲ့စည်းအောင်ပေါင်းတဲ့ပြည်နယ်တွေကအခြေခံအဖြစ်အချုပ်အခြာအနာပိုင်ရမယ်အဲ့ဒါ provincial sovereignty လို့ခေါ်တယ်အဲ့ဒီအခြေခံကြီးဖွဲ့စည်းပုံတစ်ခုကိုအစအဆုံးပြန်ရေးရမယ်အိန္ဒိယတို့ဟာဘရာဇီးတို့စတဲ့တိုင်းပြည်တွေကိုချိထားပြီးသားတပီတော်စနစ်ကနေဖက်ဒရယ်ကိုတဖြည်းသွားတဲ့ဖက်ဒရယ်ဈေးချင်းမဟုတ်ဘူးဆိုတော့အဲ့ဒါကိုမရှင်းသေးဘဲနဲ့အခုချိထားပြီးသားတပီတော်စနစ်မှာအမြင့်ဆုံးဖြစ်တဲ့နှောင်းကြီးဖွဲ့စည်းပုံအခြေခံဥပဒေအောက်ကနေပြီးမှလွတ်တော်ကြီးကိုဟာဒီဒုတ်ပိုင်ကိုပြောင်းလဲပေးမယ်ဆိုရတာကနှောင်းကြီးအောက်မှာဖြစ်ကိုမဖြစ်နိုင်ဘူးဘာကြောင့်လဲဆိုတော့နှောင်းကြီးဖွဲ့စည်းပုံအခြေခံဥပဒေအင်မတန်တင်းကျပ်တဲ့တပီတော်စနစ်ဖြစ်နေတာ
အဲ့တော့ဆရာဦးအောင်ထွေးရေတိုင်းသားတွေလိုလားတဲ့ဖက်ဒရယ်ပြည်ထောင်စုကိုစစ်ကောင်စီကတကယ်ပေးကျင်တဲ့စိတ်မျိုးရှိလာပြီလို့ပြောနိုင်မလားခင်ဗျ။ဟ
ာတကယ်တော့တကယ်စစ်မှန်တဲ့ဖက်ဒရယ်ပြည်ဦးမရှိပါဘူး။အခုအနာသိမ်းရပြီးမှဒီ NUG ကောင်းဆောင်ပြီးတော့မှ PDF တွေအားကောင်းလာကြတယ်။အဲနောက်တစ်ခါတိုင်းသားခုအစည်းအဝေးဖွဲ့ရလည်းပဲဟာ KNU ကောင်းဆောင်ပြီးတော့မှတိုက်တဲ့ပိုင်းရင်တော့ထိရောက်တက်နေတာဖြစ်တယ်။အဲတော့သူ့ရဲ့အာဏာကိုချိန်ညှောက်လာနိုင်တဲ့အခြေအနေရှိတယ်။အဲ့လိုရှိတဲ့အခါကျတော့ဟိုရိုးရိုးလေးပြောရင်ချောရတယ်ဗျတကယ်တမ်းကျတော့ကျွန်တော်ညဖွဲ့စည်းပုံချင်းချင်းအုပ်ရအောင်မှာဘယ်လိုလုပ်ပြီးတော့ဝါပြင်းတခုရတော့ပြေးလို့မရဘူးကျတော့တစ်ဖက်ကလည်းပဲ WhatsApp တိပါတယ်ပြီးတော့ညာလည်းပဲသူတို့ကလည်းပဲနိုင်ငံကြီးရဲ့ရည်တည်ချက်ကမရှိဘူးနေကအဲ့ခါကျတော့ဟာလာဂျန်နီအဖွဲ့တိုက်ရှင်တိုက်နေပြီဒီမလို့မတိုက်ရင်ပြီးရောဆိုတဲ့ပုံနဲ့ညှောလိုက်နေတာအဲသူတို့နှစ်ဖက်လုံးတို့ကအကျိုးရှိရှိမယ်ပြည်အောင်စုတစ်ခုလုံးတို့ကလုံးဝအကျိုးမရှိဘူ
းဆရာနာသိပြီးနောက်သိမကြခင်လာပိုင်းထဲမှာပဲCRPH NUG နဲ့အာဏာသိမ်းမှုကိုလက်မခံကြတဲ့ပြည်သူလူထုကပါ2008ဖွဲ့စည်းပုံအခြေခံဥပဒေကိုဖျက်သိမ်းကြောင်းကြေညာခဲ့ကြပါတယ်စစ်ကောင်စီကတော့2008ဖွဲ့စည်းပုံဘောင်အတွင်းကသာအာဏာကိုထိန်းယူခဲ့တယ်လို့ပြောရသလို2008ခြေဥပေါ်အခြေခံပြီးလာမယ့်နှစ်တည်းရွေးကောက်ပွဲအသစ်လုပ်မယ်လို့တောင်ပြောထားပါတယ်ဒါပေမဲ့စစ်ကောင်စီပြောနေသလို2008ဖွဲ့စည်းပုံရော NCA အပြည့်အစုံစာချုပ်ပါပြက်ပြဲသွားပြီလို့အမေရိကန်နောက်ဘက်ခြမ်းကယ်လီဖိုးနီးယားပြည်နယ်မှာနေတဲ့တိုင်းသားအရေးလိလာသုံးသက်သူဒေါက်တာဆိုင်းထွေးမောင်ကမြင်ပါတယ်
။သူစစ်အာဏာသိမ်းပြီးကြတဲ့က2008အခြေခံစီမံဥပဒေလည်းမရှိတော့ဘူး။ NCA ဆိုတာလည်းမရှိတော့ဘူး။ဒါကြောင့်မို့2008တို့ဆိုတာဘာမှအကျိုးမဝင်တော့ဘူးလို့ကျွန်တော်မြင်တယ်။ဖက်ဒရယ်အခြေခံစီမံဥပဒေမရှိဘဲနဲ့ဖက်ဒရယ်ပြည်ထောင်စုဖွဲ့စည်းလို့မရဘူး။ဆိုတော့အဲ့ဒီဖက်ဒရယ်အခြေခံစီမံဥပဒေရေးဆွဲအတည်ပြုဖို့ဆိုတာလေတကယ်ပြည်သူလူထုကရွေးကောက်တင်မြှောက်ထားတဲ့အစိုးရကမှအဲဖက်ဒရယ်အခြေခံစီမံဥပဒေရေးဆွဲရေးကော်မတီကနေပြီးမှရေးဆွဲပြီးတိုင်းပြည်ပြည်ပြုအားလုံးအတည်ပြုပြီးမှဖြစ်မှာ
NCA ပြည်အစာချုပ်ကို2015မှာ10ဖွဲ့2018မှာ2ဖွဲ့ထပ်တိုးပြီးစုစုပေါင်း10ဖွဲ့နဲ့ချုပ်ဆိုထားပေမဲ့2021ဖေဖော်ဝါရီစစ်တပ်ကအာဏာသိမ်းခဲ့ပြီးနောက်ကရင် KNU, CHIN, CNF, ABSDF ကျောင်းသားတပ်မတော်တို့လိုအဖွဲ့တွေကစစ်ကောင်စီကိုပြန်လည်တိုက်ခိုက်နေကြပြီးဒေသအလိုက်ပေါ်လာတဲ့ PDF တပ်ဖွဲ့တွေကလည်းတိုက်ခိုက်နေကြတာကြောင့်စစ်ကောင်စီအတွက်စစ်မျက်နှာတွေများနေပါလေခင်ဗျာ
ကိုညာဝင်းအောင်စူးစီးတင်ပြခဲ့တာပါဆက်လက်တင်ပြလိုတဲ့ဆောင်းပါးတစ်ခုကတော့ယူကရိန်းစစ်ပွဲကြောင့်ရုရှားရဲ့စွမ်းအင်ကိုအားထားနေရတဲ့ဂျာမနီနိုင်ငံရဲ့စီးပွားရေးမှာအခက်အခဲတွေကြုံနေရပါတယ်။အငယ်စားစီးပွားရေးလုပ်ငန်းတွေဆက်လက်ရပ်တည်နိုင်ရေးစိုးရိမ်နေရုံသာမကဂျာမနီရဲ့စီးပွားရေးပုံစံတစ်ခုလုံးပြောင်းလဲသွားနိုင်တယ်လို့စီးပွားရေးပညာရှင်တွေကခန့်မှန်းနေကြပါတယ်။ VOA သတင်းတောက် Jacob Russell ဘာလင်မြို့ကသတင်းပေးပို့ထားတာကိုတော့ကိုအောင်လွင်ဦးကဆက်ပြောပြပါမှာပါ
။လုံခဲ့တဲ့ဆက်စုနှစ်ခုအတွင်းဂျာမနီနိုင်ငံဟာဥရောပမှာစီးပွားရေးတည်ငြိမ်မှုနဲ့ညွှန်ပြနိုင်စွမ်းရှိတဲ့နိုင်ငံတစ်ခုဖြစ်ထင်ရှားရပ်တည်ကြတာပါ။ခုကမှတော့ယူကရိန်းရဲ့နောက်ဆက်တွဲငွေချေးဖောင်းပွမှုတွေလိုစီးပွားရေးအခြေအနေတွေကြောင့်တည်ငြိမ်မှုကိုချိန်ချောက်လာနေပါပြီ။ဂျာမနီရဲ့စီးပွားရေးဟာထူးသဖြင့်ယူကရိန်းစစ်ကြောင့်ထိခိုက်ခဲ့ရတဲ့အကြောင်းဂျာမန်စီးပွားရေးသုတေသနဌာနဥက္ကဋ္ဌမာဆယ်ဖက်ချာကသုံးသပ်ပါတယ်။
The war in the Ukraine and the energy crisis has hit Germany particularly hard because Germany is very dependent
Germany ဟာရုပ်ကျွင်းလောင်စာတင်သွင်းမှုအပေါ်အလွန်အားအားထားခဲ့တာကြောင့် Ukraine စစ်ပွဲနဲ့စွမ်းအင်ပြဿနာဟာအထူးသဖြင့် Germany နိုင်ငံကိုအထိနာစေခဲ့ပါတယ်။ဈေးတွေလည်းအဆမတန်တက်ကုန်ပါတယ်။လောင်စာစီးဆင်းကြီးမြင့်မှုကြောင့် Germany စီးပွားရေးဟာအခုအခါမှာချွတ်ချုံကျလာနေပါတယ်
။မကြသေးခင်ကာလအထိငွေစားနဲ့အလက်စားလုပ်ငန်းတွေက Germany ရဲ့စီးပွားရေးဖွံ့ဖြိုးမှုကိုတွန်းအားပေးခဲ့တာပါ။2020ပြည်နှစ်ကတနင်္ဂနွေလုံးမှာရှိတဲ့အလုတ်ကင်တွေရဲ့တဝက်ကျော်ရှိခဲ့တဲ့အငွေစားနဲ့အလက်စားလုပ်ငန်းတွေဟာအခုအခါအကျက်တဲကျုံနေရပါတယ်။ဘာလင်မြို့တော်စင်ဂျေဖုံနွမ်ကန်ရက်မှာအလုတ်သမား20နဲ့မော့ဖုတ်လုပ်ငန်းလုပ်ကနေတဲ့ဟန်ရှမိုက်တာဟာလည်းလောင်စာစီစီကြီးမြင့်တဲ့အထံခံနေရတဲ့လုပ်ငန်းရှင်တယောက်ဖြစ်ပါတယ်။
The big challenges we face right now are the uncertainty of soaring energy prices and rising in inflation and maybe blackouts in the winter.
ဒါတလို့ယူဆိုင်နေရတဲ့အကြီးမားဆုံးစိန်ခေါ်မှုတွေကတော့လောင်စာဆီဈေးနဲ့ကုန်ဈေးနှုန်းတက်တာကြောင့်ဘေးအမရအခြေအနေတွေကြုံနေရတယ်လို့လာမယ့်ဆောင်းရွက်မှာဒီပြက်တာတွေလည်းဖြစ်လာနိုင်ပါတယ်။လောင်စာဆီဈေးကအခုဆိုရင်30ရာခိုင်နှုန်းလောက်တက်သွားပါတယ်။နောက်ထပ်100ရာခိုင်နှုန်းလောက်တက်နိုင်တယ်လို့လည်းခန့်မှန်းထားပေမဲ့ဆောင်းရသည့်ကာလနဲ့ပြဿနာတွေကိုနိုင်ငံရေးအရဘလို့ဖြည့်ရှင်းနိုင်မလဲဆိုတဲ့အပေါ်မှာမူတည်နေပါဗျ
။ကိုယ်စင်းလုံးချင်းချင်းမှုရဲ့တံကိုစားသုံးသူတွေရင်ဆိုင်ကြရတာလည်းလုပ်ငန်းရှင်တွေရင်ဆိုင်နေရတဲ့အခက်အခဲတစ်ခုပါ
။ We try to reduce costs and to still
ကုန်ကျစရိတ်တက်တာအောင်စူးစမ်းပြီးဝယ်သူတွေလာအောင်လုပ်နေရပါတယ်။ဈေးတင်ရတဲ့ဆိုရင်ဝယ်သူလည်းနှဲသွားမှာပါ
။ဂျာမန်ဆွေကစီးပွားရေးလုပ်ငန်းတွေနဲ့စားသုံးသူတွေအတွက်ကွန်ဂျီပေးအစီအစဉ်တွေအများအပြားကျင်းညာခဲ့ပေမဲ့ယူကရိန်းစစ်ကြောင့်အဆအဆအရာရာပြောင်းလဲသွားတဲ့အခြေအနေတွေကြောင့်ဂျာမနီနိုင်ငံအတွက်နောက်ထပ်စိန်ခေါ်မှုရည်ရွယ်နဲ့ကြုံရနိုင်တယ်လို့လည်းဂျာမန်စီးပွားရေးသုတေသနဌာနဥက္ကဋ္ဌဖလက်ချာကသုံးသပ်ပါတယ
် The bigger challenge is not the next one year as difficult as it may be it's more the next 5 to 10 years because Germany has to undergo a massive
ပိုမိုကြီးမားတဲ့စိန်ခေါ်မှုတွေဟာနောက်နှစ်လောက်မှတင်မကပါဘူး။ဂျာမနီမှာစီးပွားရေးအရအစဉ်ပြောင်းလဲမှုတွေကိုပုံစံမျိုးစုံနဲ့လုပ်ရမှာဖြစ်တာကြောင့်နောက်ထပ်5နှစ်10နှစ်လောက်မှကြုံရနိုင်ပါလေ။ဂျာမနီနဲ့ရှင်ရင်စွန့်ရင်အတွက်ကုန်ကျစရိတ်သိပ်တက်မသွားတဲ့အမေရိကန်၊တရုတ်၊ကိုရီးယားတို့လိုနိုင်ငံတွေကကုမ္ပဏီတွေနဲ့ရှင်ပြန်ရမှာတပန်းရှုပ်မဲ့အခြေအနေမျိုးကိုဘယ်လိုရင်ဆိုင်မလဲဆိုတဲ့စိန်ခေါ်မှုမျိုးနဲ့လည်းဂျာမနီကုမ္ပဏီတွေကြုံရပါလိမ့်မယ်။
နှစ်စဉ်ဝင်ငွေဒေါ်လာ 3,900 လောက်ရှိတဲ့မိသားစုတစုဟာလောင်စာစီဆေးကြီးမြင့်တာတစ်ခုတည်းအတွက်ဒေါ်လာ 4,800 လောက်အပိုဆောင်သုံးရလိမ့်မယ်လို့လည်းစီးပွားရေးပညာရှင်တွေခန့်မှန်းကြပါတယ်။ဒါဆိုရင်ဝင်ငွေနှိမ့်နဲ့အလယ်အလတ်ရှိတဲ့သူတွေအတွက်ကြီးမားတဲ့စိန်ခေါ်မှုတွေဖြစ်လာတော့မှာပါ
every business is changing but it's not, if it's not running then I clash kill the business do something else but it's
စီးပွားရေးလုပ်ငန်းတိုင်းစိန်ခေါ်မှုတွေနဲ့ကြုံနေရတာပါဆက်မလုပ်နိုင်ရင်တော့စိုင်ပိတ်ပြီးတခုခုလိုရမှာပေါ့ဝန်ထမ်းတွေအတွက်ကတော့စိတ်မကောင်းစရာပါကျွန်တော်တို့မှာဝန်ထမ်း20လောက်ရှိပြီးဒီလူတွေဝင်ငွေကိုမိသားစုတွေကမှီကိုနေရတာပါဒါကြောင့်လဲလုပ်ငန်းဆက်လဲပတ်နိုင်မှုကအရေးကြီးပါတယ
်မကြာခင်ဆောင်းရည်ကိုချင်းကလာနေချိန်မှာပဲစွန့်ရင်ဖူလုံရေးဂျာမနီနိုင်ငံပါဝင်ဥရောပခေါင်းဆောင်တွေလည်းအပူတစ်ပြင်းကြိုးစားနေကြပါတယ်ခင်ဗျာ
ဒါကတော့ယူကရိန်းစစ်ပွဲရဲ့ရိုက်ခတ်ချက်ကြောင့်ဂျာမနီနိုင်ငံရဲ့စီးပွားရေးထိခိုက်တဲ့အကြောင်းတွေကိုကိုအောင်လင်းဦးပြောပြသွားတာပါဆက်လက်ပြီးတော့ဂျမားရေးဆိုင်ရာစောင်းပါတပုတ်ကိုတင်ပြပါအောင်မယ်ကိုလည်းလှုပ်ရှားမှုမရှိဘူးဆိုလို့ရှိရင်အင်အားကုန်ခန့်တဲ့နာတာရှိယောဂါတွေဖြစ်လာစေနိုင်တယ်လို့လူသံပေါင်းများစွာကိုအချိန်မတိုင်မီသေဆုံးရတဲ့အဖြစ်မျိုးရောက်စေတယ်လို့ WHO ကမ္ဘာ့ဂျမားရေးအဖွဲ့ကြီးကသတိပေးထားပါတယ်ဂျနီဗာကုလသမဂ္ဂရုံးကလီဇာရှလိုင်းသတင်းပေးပို့ထားတာကိုတော့ဒေါခင်မျိုးသက်ကဆက်ပြောပြပါပါ
နိုင်ငံပေါင်း194နိုင်ငံကခောက်ယူရရှိတဲ့အချက်လက်တွေအရဆွင့်ရင်အစိုးရတွေဟာသူတို့ပြည်သူတွေကိုတက်တက်ကြွကြွပိုးပြီးရှိစေဖို့လွတ်လွတ်လပ်လပ်ပိုးပြီးသွားစေဖို့အတွက်အခွင့်အလမ်းဖန်တီးပေးတာအပါအဝင်ကိုယ်လက်လှုပ်ရှားမှုတွေလုပ်အောင်လုံလောက်တဲ့အားပေးမှုမရှိဘူးလို့ကုလသမဂ္ဂကပြောပါတယ်။ဥပမာအားဖြင့် ကိုလက်လှုပ်ရှားမှုကိုအားပေးအောင်ထိန်းထားနိုင်မယ်တည်ယူပို့ဆောင်ရေးစီစဉ်ပေးတဲ့နိုင်ငံမရှိသလောက်ပဲလို့ဓမ္မေရှုရဲ့အစိုးရခန်းစာတွေကဆိုပါတယ်နိုင်ငံအားလုံးရဲ့40ရာခိုင်နှုန်းကျော်လောက်မှာပဲလမ်းလျှောက်သူတွေနဲ့ဆက်ဘင်းသမားတွေအနေနဲ့ကင်းစေတဲ့လမ်းဒီဇိုင်းစံတက်မှတ်မှုတွေထားတာတွေ့ရတယ်လို့လည်းပြောပါတယ်အခုလိုလှစ်လျူရှုမှုတွေကြောင့်နိုင်ငံတွင်းစီးပွားရေးအရာရောရုပ်ပိုင်းစိတ်ပိုင်းဆိုင်ရာတွေမှာပါပေးဆက်နေရတယ်လို့တပည့်ချုပ်ချမ်းမာရဲ့အသိပညာညှင့်ချင်ရဲ့ဌာနရဲ့ကိုလက်လှုပ်ရှားမှုဆိုင်ရာဌာနကွဲအကြီးအကဲဖီယိုနာဘောကပြောပါတယ
် Our estimates indicate that $27 billion a year or out to 2030 300
တကယ်လို့ရုပ်ပိုင်းဆိုင်ရာလှုပ်ရှားမှုတွေတိုးပြီးလှုပ်လာမယ်ဆိုရင်တော့ခန့်မှန်းချက်တွေအရတစ်နှစ်ကိုဒေါ်လာ28ဘီလီယံဒါမှမဟုတ် 2030 အထိဆိုဒေါ်လာဘီလီယံ300လောက်အကုန်အကျသက်သာသွားနိုင်ပါတယ်။ကိုလက်လှုပ်ရှားမှုပိုလှုပ်လာမယ်ဆိုရင်လူပေါင်းတန်း900လောက်ကို NCD ခေါ်နာတာရှည်ယောဂါဖြစ်မဲ့ဘေးနဲ့စိတ်ချမ်းသာရေးဆိုင်ရာအခြေအနေတွေအတွက်ကာကွယ်နိုင်မှာဖြစ်ပါတယ်
။2030မှာလူပေါင်းတန်း900လောက်ဟာကိုလက်လှုပ်ရှားမှုမရှိရင်နှလုံးယောဂါအဝလွန်ယောဂါစီးကြိုဒါမှမဟုတ်တခြားနာတာရှည်ယောဂါတွေဝင်လာနိုင်တယ်လို့အစိုးရခန်းစာမှာဖော်ပြထားပါတယ်။ကမ္ဘာတဝန်းမှာတော့လူရယ်တန်း1400လောက်ဟာသူတို့ရဲ့ချမ်းမာရေးအတွက်ကိုယ်လက်လှုပ်ရှားမှုကောင်းကောင်းမလုပ်ကြဘူးလို့ခန့်မှန်းထားပါတယ်။ဒါအပြင်ဝင်ငွေနှိပ်နိုင်ငံတွေထက်ဝင်ငွေမြင့်နိုင်ငံတွေမှာလူရယ်တွေကြားနှစ်ဆလောက်ပိုပြီးကိုယ်လက်လှုပ်ရှားမှုမရှိဘူးဆိုတာကို2016မှာတွေ့ခဲ့ရပါတယ်။နိုင်ငံအများစုအထူးသဖြင့်မြေထဲပင်လယ်အရှေ့ပိုင်းဒေသနဲ့အမေရိကတိုက်နိုင်ငံတွေမှာအမျိုးသမီးတွေကအမျိုးသားတွေတဲ့ကိုလက်လှုပ်ရှားမှုနှေးပါနေတယ်လို့လည်းအစိုးရခန်းစာမှာဖော်ပြပါတယ်။ WHO ရဲ့ကိုလက်လှုပ်ရှားမှုဌာနကွဲကနည်းပညာကျွမ်းကျင်သူ Joanna Williamson ကတော့အမျိုးသမီးတွေဘာကြောင့်ကိုလက်လှုပ်ရှားမှုအခွင့်အလမ်းမရှိဘဲဖြစ်နေလဲဆိုတာကိုရှင်းပြပါတယ်
။ Often women are finding it harder to access opportunities, finding it harder to find time.
အမျိုးသမီးတွေမှာကိုယ်လက်လှုပ်ရှားမှုအတွက်အခွင့်အလမ်းရဖို့ခက်တာမျိုးတွေ့ရတတ်တယ်လို့သူတို့ကျင်လည်ရတဲ့တစ်နှစ်တာအတွင်းကိုယ်လက်လှုပ်ရှားချိန်မရတာမျိုးလည်းရှိတတ်ပါတယ်။ဒါနဲ့မကသေးပါဘူး။ယဉ်ကျေးမှုအရာလည်းကိုယ်လက်လှုပ်ရှားဖို့အတားအဆီးတွေအများပြားရှိနေတတ်တာပါ။တချို့ယဉ်ကျေးမှုတွေမှာဆိုအမျိုးသမီးတွေကိုယ်လက်လှုပ်ရှားမှုလုပ်တာကိုလက်မခံတာဒါမှမဟုတ်မသင့်တော်တာမျိုးတွေလက်ရှိမှာတွေ့နေရပါတယ်လို့ပြောသွားတာပါ။လူရည်ရည်နည်းနဲ့တစ်ပတ်မှာအနည်းဆုံးမိနစ်150လောက်ကိုယ်လက်လှုပ်ရှားမှုအသင့်အတန့်လုပ်ဖို့ကလေးငယ်တွေအတွက်ဆိုနေ့စဉ်မိနစ်60လောက်ကိုယ်လက်လှုပ်ရှားမှုလုပ်ဖို့အတွက်ဓမ္မရှုကအကြံပေးပါတယ်။တရင်ကောင်းတစ်ခုကတော့လူတွေချမ်းသာနေဖို့အတွက်မာရသွန်ပြေးတာတွေပြည်သက်နိုင်ငံတစ်ပတ်ဆက်ဘင်းစီးပြိုင်ပွဲဝင်ဖို့တွေမလိုတာပဲဖြစ်ပါတယ်။တေကားအတက်ဆန်းလုပ်တာလမ်းလျှောက်တာကလေးတွေနဲ့ကစားတာအိမ်မှုကိစ္စလုပ်တာတွေလိုကိုယ်လက်လှုပ်ရှားမှုမျိုးစုံကလည်းကျမ်းမာရေးအတွက်အကျိုးဖြစ်စေတယ်လို့ WHO ကပြောပါတယ်။အရေးကြီးတာကကိုယ်လက်လှုပ်ရှားနေဖို့ပါပဲလို့လည်းအကြံပေးပါတယ
်။ဒါကတော့ကိုယ်လက်လှုပ်ရှားမှုမရှိဘူးဆိုလို့ရှိရင်အင်အားကုန်ခန်းတဲ့နာတာရှည်ယောဂါတွေဖြစ်လာနိုင်တဲ့အကြောင်း WHO ရဲ့သတိပေးချက်ကိုခြေခံပြီးကျမ်းမာရေးဆိုင်ရာဆောင်းပါးတစ်ပုဒ်ကိုဒေါက်ခင်မျိုးသက်ကပြောပြသွားတာဖြစ်ပါတယ်။သရရှ်များခင်ဗျာ VO ရဲ့တနင်္လာနေ့မနေ့ပဲအတန်လွင့်အစီအစဉ်ကိုဆက်လက်ကြည့်ရှုနားတော်တာဆင်နေရတာပါမကြမီပဲအပတ်စဉ်ကဏ္ဍတွေကိုဆက်လက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်ကျွန်တော်တို့ VOA ရဲ့ကိုစာရေးသားဆက်သွယ်လို့ရဆိုလို့ရှိရင်တော့ VOA ရဲ့လိပ်စာဖြစ်တဲ့ voa.bamis@voanews.com မှာစာရေးသားဆက်သွယ်နိုင်ပါတယ
် VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူရုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တံနဲ့ RFA လွတ်လပ်တဲ့အာရှအတံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြေထုတ်လွှင့်တင်ဆက်ပေးနေရပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှာကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရပါပါလူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Yutelsat 70B Asia Bin Juru Channel 101ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ Juru ဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။ မြန်မာနိုင်ငံကပြည်ထောင်စုရှိသတင်းမှန်တွေပို့ပေးနိုင်လို့လူလူမိတ်ဆွေအရောက်လာခဲ့ပါပြီနော
်မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့တနင်္လာနေ့မနေ့ပတ်တန်လင်းစီစဉ်တွေကိုလိုင်းဒိုမီတာ25 kHz 11133လိုင်းဒိုမီတာ40 kHz 9133နဲ့တိုင်းလိုက်မီတာ51 kHz 9805တို့ကနေဆက်လက်ထုတ်လွှင့်နေတာဖြစ်ပါတယ်။အခုဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ကမ္ဘာမြေမမီဒီယာမြင်ကွင်းမြန်မာပြည်ကပေးစာသတင်းတွေကတုဒ္ဒနဲ့ကမ္ဘာတလားထူးခြားတဲ့သတင်းများအစီအစဉ်တွေကိုဆက်လက်တင်ဆက်သွားမှာဖြစ်ပါတယ်။အခုပထမအဦးဆုံးနဲ့နေကတော့ကမ္ဘာမြေမမီဒီယာမြင်ကွင်းအစီအစဉ်ကိုတင်ဆက်ပါမယ်။ပြည်သွေးတိုင်းတင်ဆက်နေတဲ့ကမ္ဘာမြေမမီဒီယာမြင်ကွင်းမှာဒီတစ်ပတ်အတွက်အင်တာနက်လွတ်လပ်ခွင့်သတင်းလွတ်လပ်ခွင့်တွေဇက်တိုက်ကျဆင်းလာနေတဲ့စစ်ကောင်စီလက်အောက်ကမြန်မာနိုင်ငံဆိုပြီးဆွေးနွေးတင်ပြမှာဖြစ်ပါတယ်။မတ်အင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်ခင်ဗျာ
။အားလုံးပဲမင်္ဂလာပါခင်ဗျာ။ဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန်တာကနေအင်တာနက်လွတ်လပ်ခွင့်သတင်းလွတ်လပ်ခွင့်တွေဇက်တိုက်ကျဆင်းလာနေတဲ့စစ်ကောင်စီလက်အောက်ကမြန်မာနိုင်ငံအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်။ကျွန်တော်ကတော့ပြည်သွေးနိုင်ပါတူရကီလွတ်တော်အမတ်တဦးဟာသူ့ရဲ့လက်ကင်ဖုံးကိုလွတ်တော်အစည်းအဝေးခန်းမထဲမှာတူနဲ့ထုခွဲပြနေတဲ့သတင်းတပုတ်ကိုအော်တိုဘာလ16ရက်နေ့ BBC သတင်းတပုတ်မှာကြည့်လိုက်ရပါတယ်။အွန်လိုင်းမှာသတင်းမားတွေဖြန့်ဝေတယ်ဆိုပြီးထောင်ချနိုင်တဲ့ဥပဒေတရတူရကီအစိုးရကပြဋ္ဌာန်းမှာကိုကန့်ကွက်တဲ့အနေနဲ့ဖုံးကိုတူနဲ့ရိုက်ခွဲပြနေသူကတော့တူရကီတိုက်ခံပါတီ Republican People's Party ကအမတ်တဦးဖြစ်တဲ့ဘာရက်အာဘေးပဲဖြစ်ပါတယ်။ဒီဥပဒေကိုသာပြဋ္ဌာန်းဖြစ်သွားရင်ခင်ဗျားတို့ဖုန်းတွေကိုဒီလိုသာရိုက်ခွဲလိုက်ပါတော့လို့လဲလွတ်တော်အမတ်တွေကိုသူကပြောဆိုခဲ့ပါတယ်။ဒီဥပဒေဟာတရင်လွတ်လပ်ခွင့်ကိုထိပါပြီးစင်စာဖြတ်တောက်မှုတွေလုပ်လိမ့်မယ်လို့လဲသူကဆိုပါတယ်။တူရကီအစိုးရကအင်တာနက်လွတ်လပ်ခွင့်အပါအဝင်ဆိုရှယ်မီဒီယာကိုထိန်းချုပ်ဖို့ကြိုးစားတဲ့လုပ်ရတစ်ခုဖြစ်ပါတယ်
။မြန်မာနိုင်ငံဟာလည်းအင်တာနက်လွတ်လပ်ခွင့်ထပ်မံကျဆင်းသွားတယ်လို့ Freedom House အစီရင်ခံစာမှာဖော်ပြထားတာကိုကိုကပြီး VOA သတင်းဌာနကထုတ်လွှင့်ခဲ့ပါတယ်။အော်တိုဘားလ၁၈ရက်နေ့ကထုတ်ပြန်ခဲ့တဲ့ American Chief Side Freedom House အဖွဲ့ကြီးရဲ့ကမ္ဘာတဝန်းအင်တာနက်လွတ်လပ်ခွင့်ဆိုင်ရာအစီရင်ခံစာမှာတော့မြန်မာနိုင်ငံကိုအင်တာနက်လွတ်လပ်မှုမရှိတဲ့နိုင်ငံအဖြစ်သတ်မှတ်ထားပါတယ်။ကမ္ဘာတစ်လွှားအင်တာနက်လွတ်လပ်မှု12နှစ်ဇက်တိုက်ကျဆင်းလာနေပြီးဒီနှစ်အတွင်းအဆိုးရွားဆုံးကျဆင်းတဲ့နိုင်ငံ၄ခုထဲမှာ Russia, Sudan, Libya နဲ့အတူမြန်မာနိုင်ငံကိုထည့်သွင်းထားတာဖြစ်ပါတယ်။Freedom House အဖွဲ့ကြီးဟာနိုင်ငံပေါင်း80ရဲ့အင်တာနက်လွတ်လပ်မှုတွေကိုလေ့လာသုံးသပ်ခဲ့တာဖြစ်ပြီးဒီထဲကနိုင်ငံ21နိုင်ငံကိုအင်တာနက်လွတ်လပ်မှုမရှိတဲ့နိုင်ငံတွေအဖြစ်သတ်မှတ်ခဲ့တာပါ။အင်တာနက်လွတ်လပ်မှုမရှိတဲ့နိုင်ငံတွေထဲမှာမြန်မာကဒုတိယအဆိုးဆုံးဖြစ်ပြီးမြန်မာနောက်မှာတော့တရုတ်တနိုင်ငံသာရှိပါတော့တယ်။ Freedom House အဖွဲ့ကြီးရဲ့အမှတ်ပေးသတ်မှတ်ချက်အရမြန်မာနိုင်ငံရဲ့အင်တာနက်လွတ်လပ်ခွင့်ဟာနောက်ထပ်5မှတ်ထိုးကျသွားပြီး2နှစ်တာအတွင်း16မှတ်ကျဆင်းသွားပါတယ်။စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်း website ပေါင်း 1,200 ကျော်ပိတ်ပင်ခဲ့သလိုလူမှုကွန်ရက်တွေအသုံးပြုခွင့်ပိတ်ပင်တာအင်တာနက်ဖြတ်တောက်တာတွေလှုပ်ဆောင်ခဲ့တဲ့အကြောင်းအဲ့ဒီအစီရင်ခံစာမှာဖော်ပြထားပါတယ်
။အခုလိုအင်တာနက်လွတ်လပ်ခွင့်ကျဆင်းလာရတာဟာအင်တာနက် online ပေါ်ကနေစစ်ကောင်စီကိုတော်လှန်သူတွေနဲ့digital တက်ကြွလှုပ်ရှားမှုတွေကိုစစ်တပ်ကပိုမိုပြင်းထန်စွာဖိနှိပ်လာမှုတွေကြောင့်ဖြစ်တယ်လို့လွတ်လပ်သောထောက်ဖော်ပြောဆိုခြင်းမြန်မာ FEM အစီရင်ခံစာကဆိုပါတယ်။အင်တာနက်ကိုအသုံးပြုပြီး NUG, CRPH, PDF တို့အပြင်သူတို့နဲ့ဆက်နွယ်နေသူတို့ရဲ့ online post တွေကိုမှတ်ချက်ပြုမျှဝေတာကအစနှစ်ချေထောင်တန်ချမှတ်နိုင်တဲ့ရာစတတ်ကြီးဥပဒေပုံမှန်တွေနဲ့အရေးယူမယ်လို့အာဏာသိမ်းစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကစက်တင်ဘာ20ရက်နေ့ကပြောခဲ့ပါတယ်စစ်ကောင်စီဟာအင်တာနက်သုံးဆွဲခွင့်ကိုထိန်းချုပ်ကန့်သတ်ပိတ်ပင်အရေးယူတာတွေလုပ်နေတယ်လို့အခြားတစ်ဖက်မှာလည်းသတင်းတောက်တွေမီဒီယာသမားတွေကိုလည်းဖမ်းဆီးထောင်ချတာတွေဇက်တိုက်လုပ်နေတာတွေကြောင့်မြန်မာဟာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်တိတိတသားကျဆင်းလာနေတဲ့နိုင်ငံတွေထဲမှာပါဝင်တယ်လို့ဗြိတိန်အခြေစိုက်လူခွင့်ရေးအဖွဲ့ Article 19အဖွဲ့ကပြီးခဲ့တဲ့ဇူလိုင်လတည်းကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားတာတွေ့ရပါတယ်ဒါကြောင့်လေမြန်မာသတင်းမီဒီယာများနဲ့သတင်းသမားအများစုဟာရှောင်တိန်ပုံအောင်ပြီးနေဇတ်ဒေသများနဲ့အိမ်နီးချင်းနိုင်ငံများကနေသတင်းအလုပ်တွေလုပ်နေကြရပါတယ်။မြန်မာပြည်တွင်းမှာရက်တီဖို့ခက်ခဲပြီးသတင်းသမားတွေရင်ဆိုင်နေရတဲ့အန်ဒီယေရီအကြောင်းကို Delta News Agency တီထောင်သူဆရာဆိုးရကအခုလိုပြောပါတယ်။
ဒီလက်ရှိအချိန်ဒီမှာသတင်းတောက်တွေဒီဓာတ်ပုံသတင်းတောက်တွေပေါ်ရတဲ့ဒါစတဲ့သူတွေကဒီအချိန်မှာသတင်းလုံးနဲ့သတင်းနဲ့သက်ဆိုင်တဲ့အလုပ်တွေကိုလုံးမနေဘူးဆိုရင်တော့မှပဲအရင်တုန်းကလုပ်ခဲ့ဘူးတာတခုတည်းနဲ့လေမြန်မာနိုင်ငံအတွင်းမှာသူတို့နေထိုင်ရတာအနေအရင်များတဲ့အချိန်တွေကိုရင်ဆိုင်နေကြရတယ်အရင်လိုပဲဒီကျောပေါ်ကြီးထဲမှာဒီကွန်ပျူတာတွေထည့်ကွန်ပျူတာထည့်ပြီးတော့ဒီကင်မရာလွယ်ပြီးတော့ပေါ်ပေါ်ထင်းထင်းသတင်းလိုက်လို့ရတဲ့သတင်းယူလို့ရတဲ့အချိန်တွေကဘလို့မှမဖြစ်နိုင်တော့ဘူးပေါ့နော်ဒီသတင်းပညာနဲ့ပတ်သက်တဲ့အဲဒီအသက်မွေးကြောင်းအလုပ်ကိုလုပ်မယ်ဆိုရင်အခုချိန်မှာအသက်တွေဘဝတွေကိုပြီးပြီးမှဆက်လုပ်လို့ရတဲ့အခြေအနေဖြစ်နေပြီပေါ့ဒီစစ်တပ်လော်ဘီသတင်းဌာနတွေအဲစစ်တပ်နဲ့မကင်းရမကင်းကြောင်းသတင်းဌာနတွေကလွဲပြီးတော့ဒီလွတ်လပ်တဲ့သတင်းဌာနတွေကနိုင်ငံတွင်းမှာဆက်လက်ရည်တည်နိုင်ဖို့ဘယ်လိုမှမဖြစ်နိုင်တော့ဘူးဒီပိတ်သိမ်းလိုက်ရင်ပိတ်သိမ်းဒါမှမဟုတ်အဲဒီလွမြောက်နေမြေတွေမှာဆက်ပြီးတော့ရည်တည်နေကြတဲ့အနေအထားပေါ့နော်နောက်အဲ့ဒါကပဲဒီအာဏာသိမ်းစစ်တပ်ကဒီသတင်းမီဒီယာတွေပေါ်မှာဘလောက်ဥတီချက်ထားပြီးအလို့တကြီးဖန်ဆီးထောင်ချနေတယ်တပ်ဖြတ်နေတယ်လွတ်လပ်တဲ့သတင်းသမားတွေအနေနဲ့နိုင်ငံတွင်းမှာဘလောက်ထိအန္တရာယ်ရှိနေပြီဆိုတာကိုမျက်သာတဲ့အချက်ဖြစ်ပါတယ်ခင်ဗ
ျဆရာဆိုးရပြောတယ်လို့ပါပဲအခုချိန်မှာသတင်းမီဒီယာအလို့မလုတော့ရင်တောင်မှအရင်ကလုတ်ခဲ့ဘူးတာနဲ့ကိုဖန်ဆီးထောင်ချခံရနိုင်တယ်ဆိုတာသခိုင်းမျိုးရွှေမင်းဝီရက်မှာနေထိုင်နေသတင်းတော့ကိုရဲနိုင်ဆွေဖန်းစီခံရခြင်းကထင်ရှားတဲ့တာဒကတစ်ခုပါအသက်42နှစ်အရွယ်ကိုရဲနိုင်ဆွေဟာစစ်တပ်ကအာဏာမသိမ်းခင်ကတည်းကသတင်းတော့အလုပ်ကိုမလုပ်တော့ပါဘူးကြောက်ပတိလုပ်ငန်းကိုလုပ်ကင်နေခဲ့သူပါဒါပေမဲ့ကိုရဲနိုင်ဆွေကိုစစ်တပ်က2022ဇွန်လ17ရက်နေ့မှာဖန်းစီခဲ့ပြီးကိုရဲနိုင်ဆွေလိုပဲစကိုင်းမှာနေထိုင်တဲ့အသက်80အရွယ်သတင်းတော့ဟောင်းဦးကြည်ဟာလေ2022ဂျွန်လဇန်ပိုင်းကဖမ်းဆီးခြင်းခံခဲ့ရတယ်လို့မြန်မာနောင်သတင်းဌာနက2022ဂျွန်လ16ရက်နေ့မှာဖော်ပြခဲ့ပါတယ
်။မြန်မာနိုင်ငံဟာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းမှာအင်တာနက်လွတ်လပ်ခွင့်အဆိုးအဝါးဆုံးကျဆင်းလာတဲ့နိုင်ငံတစ်နိုင်ငံဖြစ်တယ်လို့သတင်းလွတ်လပ်ခွင့်နဲ့လွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်ဟာလေနိုင်ငံ184လေ့လာချက်မှာအဆင့်186မှာရောက်နေပါတယ်။သတင်းလွတ်လပ်ခွင့်မရှိလွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်လည်းမရှိအင်တာနက်လွတ်လပ်စွာသုံးစွဲခွင့်လည်းမရှိတဲ့အခြေအနေတွေဟာဒီမိုကရေစီစိတ်သုံးနေတဲ့ပြယုတ်တွေဖြစ်ပါတယ်ဒီမိုကရေစီအခွင့်အရေးတွေမရှိရင်မြန်မာနိုင်ငံတွင်းကပဋိပက္ခတွေကိုဘယ်လိုမှဖြေရှင်းနိုင်မှာမဟုတ်ပါဘူးပဋိပက္ခတွေကိုမဖြေရှင်းနိုင်ရင်ငြိမ်းချမ်းရေးဆိုတာလည်းရနိုင်မှာမဟုတ်ပါဘူးငြိမ်းချမ်းတည်ငြိမ်မှုမရှိရင်လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲတွေလည်းမဖြစ်ပေါ်နိုင်ပါဘူးဒီလိုအခြေအနေမှာစစ်ကောင်စီရဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးဆိုတာစကလုံးတက်တက်မြတ်တာဖြစ်เสียရှိကြောင်းပါခမညာ
ပြည်သွင်းနိုင်တင်ဆက်တဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါအခုဆက်လက်ပြီးတော့မြန်မာပြည်ကပေးစာကဏ္ဍကိုတင်ဆက်ပါတော့မယ်မတ်အေးတနာကျော်ကတင်ဆက်ထားတာပါ
ကျင်းရှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံနေနေဖြစ်ပါစေတော်ရရှိမြတ်ရှင် VOE ကိုရေးလာတဲ့တော်ရရှိနေရဲ့ပေးစာတွေအီးမေးတွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှိနေရဲ့မှတ်ချက်တင်တဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်အခုအရင်ဦးဆုံးတော်ရရှိနေရဲ့မှတ်ချက်တို့တွေနဲ့စာချင်ပါတယ်မင်္ဂလာပါ VOE ခင်ဗျာလို့နှုတ်ခွန်းဆက်လာတဲ့သောရရှင်ကတော့နိုင်လေးဆိုတဲ့သောရရှင်ပါသူက VOE ဖွဲ့သားတွေအားလုံးကျန်းမာလို့ရှင်လန်းပါစေတဲ့မြန်မာပြည်ကြီးလည်းအမြဲဆုံးငြိမ်းချမ်းပါစေဗျာလို့ဆုတောင်းပေးလာပါတယ်မင်္ဂလာရှိတဲ့ဆုတောင်းလေးမလို့အစီအစဉ်ပထမအဦးဆုံးဖော်ပြတဲ့စာမှာသူရဲ့စာကိုထည့်ပေးလိုက်ပါရနော်တင်မောင်ဆူဆူဆိုတဲ့သောရရှင်ကတော့ VOE အစီအစဉ်တွေကိုနေ့စဉ်မဖြစ်နားဆင်သူပါတဲ့
VOE ဝိုင်းတော်သားအားလုံးမင်္ဂလာပါလို့နှုတ်ခွန်းဆက်သလိုက်ပါတယ်ကျွန်တော်ကတော့ထိုင်းမှာအလုပ်လုပ်ပါတယ်အမှန်တိုင်းပြောရရင်မနေ့မိုးလင်းတာနဲ့ VOE ကိုကြားကျင်တာပါပဲတစ်ခါတစ်ခါမှအဲ့ရထားနောက်ကြလို့ live မကြည့်လိုက်ရရင်မိမနဲ့စကားများတော့တာပဲဘာဖြစ်လို့လဲဆိုတော့ကျွန်တော်ကမနှိုးလို့ပါသတင်းအမှန်တွေတင်ဆက်ပေးတဲ့အတွက်အရန်ကိုကျေးဇူးတင်ပါတယ်အစင်ထာဝရအားပေးလက်ပါနော် VOE
မိမနဲ့တော့ရန်ဖြစ်ပြီးအောင်ကို VOE ကိုအားပေးတဲ့တော်ရရှင်ပါရှင်
ချီးရှုနားဆင်အားပေးတဲ့အတွက်လည်းအထူးကျေးဇူးတင်ပါတယ်နော်မိမနဲ့ခဏခဏရံမဖြစ်နဲ့လို့တော့မှာကျင်ပါတယ်အားလုံးဘေးကင်းအဆင်ပြေပါစေရှင်တောရှင်တယောက်မျက်ရည်နာဆိုတဲ့တောရှင်မှာဒီတောရှင်ကတော့မင်္ဂလာညကျန်လေးပါ VOE ရဲ့တဲ့မြမဖြစ်ကြီးအမြန်ဆုံးငြိမ်းချမ်းကျင်လှပါပြီဖြူသူလူတို့ကိုတနာလာပါတယ်ဖြူရီအဖွဲ့သားတွေလည်းကျမ်းမာပါစေအစီအစဉ်တွေကိုလည်းနေ့စဉ်နားထောင်လှည့်ပါမြမဖြစ်အမြန်ဆုံးအောင်မြင်ပါစေလို့နေ့စဉ်ဆုတောင်းပေးနေပါတယ်ညည်ရည်နာဆိုတဲ့တောရှင်ဖြစ်ပါတယ်အကောင့်မဖော်ပြပါနဲ့လို့ဆိုလာတဲ့တောရှင်ကတော့
မင်္ဂလာပါလို့နှုတ်ဆက်တော့ဘူးဗျာမင်္ဂလာမှမရှိတာကိုမင်္ဂလာရှိတဲ့ဒီနေ့ကြမှာတဝါကြီးနှုတ်ဆက်ကြတာပေါ့ဗျာတကယ်ဆိုကျွန်တော်ကမင်္ဂလာပါလို့နှုတ်ဆက်ရတာအရန်ကြိုက်သူပါအခုတော့ VOA ကတင်ဆက်သူတချို့ရဲ့ဆူတောင်းစကားလေးတွေပြင်ပေးပါလားဗျာရင်တဲကမပါသလိုပဲအခြေအနေနဲ့ကိုက်ညီမှုမရှိတဲ့ဆူတောင်းနေမှုပ
ါမင်္ဂလာမရှိလုံးလို့မင်္ဂလာပါလို့တော့မပြောချင်ပါဘူးဆိုပြီးတော့ဒီသောရရှင်ရေးလာတာပါတက်ဆန်ဆန်ပဲဒီကျမ Facebook ပေါ်ကကျမတို့အစီအစဉ်တွေအောက်မှာလာရေးလာတဲ့မှတ်ချက်တွေဖတ်ကြည့်တော့သောရရှင်တယောက်ကျော်ဆိုးဆိုတဲ့သောရရှင်မှာသူကတော့ဘေးအနေကင်းဝေးတဲ့နနခင်ဖြစ်ကြပါစေလို့ VOA ဖွဲ့သားတွေနှုတ်ဆက်တာမြမပြည်ကအပြည်သူတွေကိုလှောင်နေတယ်လို့ခံစားရပါတယ်ရင်တဲကစကားပါတဲ့သူခံစားမိတာကိုပုံဝင်လင်းလင်းရေးလာတာပါဟုတ်ကဲ့ပါကိုကျော်စိုးရေအဲ့လိုထင်လို့အထူးစိတ်မကောင်းဖြစ်ရပါတယ်နော်လှောင်နေတာတော့မဟုတ်ပါဘူးသိကြပါတယ်ခုနလေးပဲပြောသွားတယ်သောရရှင်မျက်ရည်နာဆူတောင်းတယ်လို့ပဲကျမတို့လည်းတကယ်ပဲဘေးအနေကင်းပါစေအေးချမ်းကြပါစေလို့ဆန္ဒပြုနေမိတာအမှန်ပါလူတိုင်းလည်းဒီလိုဘေးအနေရဲ့ကင်းရှင်းအေးချမ်းတဲ့နေရက်တွေကိုတော့ဖျက်ချင်မယ်ဆိုတာသိကြပါရဲ့နော်။နောက်ထပ်ရေးလာတဲ့သောရရှင်ကလည်းလေးလေးဆိုတဲ့သောရရှင်မှာနှစ်တေအကြာကြီး VOE ကိုနားဆင်ခဲ့သူဖြစ်ပါတယ်တဲ့
။မင်္ဂလာပါ VOE ကျွန်တော်စာရေးမယ်ရေးမယ်နဲ့အသက်48နှစ်ရှိသွားပါပြီ။စာလည်းတစ်ခါမှမရေးပြပါဘူး။ကျွန်တော်ညစဉ်ညတိုင်းတော့နားထောင်ပြပါတယ်။ကျွန်တော်ဝင်းဖေပါဆိုတဲ့ခေတ်ကလေးကပါ။ VOE ကမအေးတန်တာကျော်ကသောတာရှင်တွေစာရေးကြပါအောင်ဆိုလို့စာရေးလိုက်ပါတယ်။VOA ရဲ့သတင်းမှန်တွေကိုလည်းဆက်လက်အားပေးနေမှာပါ။ကျမ်းမာချမ်းသာကြပါစေ VOA ရေ
။ဟုတ်ကဲ့အသက်48နှစ်သောရရှင်။စာရေးကြပါအောင်လို့ပြောရကြတော့နှက်သွားပါပြီနော်။စာရေးကကျေးဇူးတင်ပါတယ်။ညစဉ်ညတိုင်းနားထောင်ပါတယ်ဆိုလို့လည်းကျေးဇူးတင်ပါတယ်။နားထောင်တယ်ဆိုလို့ကျမတို့ရုပ်မြင်သံကြားသတင်းတွေကိုလည်းတင်ဆက်ပေးနေတာကြည့်လို့ရရင်ကြည့်ကြည့်ပါအောင်နော်။ကျိုးရုကနေဖမ်းယူနိုင်မှုအဆင်မပြေရင်ဖုန်းကနေပြီးတော့လဲ Facebook တို့ YouTube တို့ဒီလိုမျိုးလူမှုကွန်ရက်စာမျက်နှာတွေကနေပြီးတော့ကြည့်လို့ရပါတယ်။ကျမတို့အဲ့နေရာတွေမှာတိုက်ရိုက်ရောနောက်ပြတ်မှာအားရင်လဲနောက်အားရောမှာပြန်ကြည့်လို့ရတာရောတင်ထားပေးပါတယ်။ကျမရှင်လဲမှာကြည့်ကြောင်းလဲဆူတောင်းပေးကြပါတယ်ရှင်။ပြူကိုရေးလာကြတဲ့စာရီထဲမှာနေ့စဉ်ကြုံတွေ့နေရတဲ့လူမှုရေးရာကိစ္စအဝဝပြီးတော့မြန်မာနိုင်ငံမှာဖြစ်နေတဲ့နိုင်ငံရေးအခြေအနေတွေနိုင်ငံတကာကနိုင်ငံရေးအခြေအနေတွေနိုင်ငံတကာကမျက်မှောက်အခြေအနေတွေနဲ့ပတ်သက်ပြီးတော့သောရရှင်တွေကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုရေးလာကြတဲ့စာရီကိုလည်းလက်ခံရရှိတာပါအစဉ်မြဲအဲ့ဒီစာရီတွေကနေပြီးတော့လည်းဖော်ပြပေးနေပါတယ်ဒီတစ်ခေါက်တော့တားပူအောင်ဆိုတဲ့သောရရှင်က
ကုလသမဂ္ဂတွင်းရေးမှူးချုပ်ရဲ့ပြောရေးဆိုခွင့်ရှိတဲ့သူကိုပြောပြပါဗျမြန်မာပြည်သူတွေကလည်းအသက်ရှင်ရပ်တည်နေတဲ့လူသားမျိုးနွယ်တွေဖြစ်ပါတယ်လို့နေ့စဉ်နဲ့အမျှညှဉ်းပန်းနှိပ်စက်အသက်ပြတ်ခံနေရတဲ့ပြည်သူတွေပေါ်လူသားချင်းစာနာမှုရှိတယ်ဆိုရင်ကန့်ကွက်ရှုတ်ချသတိပေးနိုင်မယ်စာအမြန်ဆုံးထိရောက်တဲ့အကူအညီတွေပေးပေးပါလို့ပြောပြပါကျေးဇူးပါ VOE
မြန်မာနိုင်ငံနဲ့ပတ်သက်ရင်အပြောအသက်တက်မဟုတ်ထိရောက်တဲ့အကူအညီမှုတွေပေးပါဆိုပြီးဒီသောရရှင်ပြောလာပါတယ်သူ့လိုပဲနောက်ထပ်သောရရှင်တယောက်သူကတော့နိုင်ငံတကာအဖွဲ့အစည်းကြီးဖြစ်တဲ့ကုလသမဂ္ဂကိုဥတည်ပြီးတော့မေးလာတာပါဒီလိုစာတွေလည်းမကြာခဏရရှိပါတယ်နော်
VOA အဖွဲ့သားများအလုံးနဲ့တကွာမိသားစုအလုံးကျမ်းမာပျော်ရွှင်ချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ကပညာသိမ့်မတက်တဲ့သူတယောက်မလို့သိချင်တာလေးမေးပြစေအကောင့်အစစ်နဲ့တုံးရင်စစ်တပ်ကဖမ်းဆီးနေတာမို့အကောင့်အတုနဲ့ပဲတုံးတာပါကုလသမဂ္ဂကြီးကိုမေးချင်တာပါမြန်မာနိုင်ငံမှာအခုလိုစစ်တပ်ကလူမဆန်စွာနဲ့ပြည်သူတွေရဲ့အိုးအိမ်တွေကိုဖျက်ဆီးကလေးငယ်တွေပြည်သူတွေကိုတတ်ဖြတ်နေတာဘာကြောင့်ထိရောက်တဲ့အရေးယူမှုတွေမလုပ်ပေးကြတာပါလဲလို့အိုးအိမ်မီးရှို့တာတွေကစစ်ဥပဒေကိုအတိအကျချိုးဖောက်နေတာသိပါလျက်နဲ့ကုလသမဂ္ဂကြီးကစိုးရိမ်လိုက်ရှုတ်ချလိုက်နဲ့မြန်မာပြည်သူတွေဘလောက်တည်ပေးမှမြန်မာစစ်တပ်ကိုစီရေးအရာအေးယူပေးမှလဲလို့မေးပေးပါခင်ဗျာကျေးဇူးတင်ပါတယ
်နိုင်ငံတကာကစိုးရိမ်လိုက်ရှုံချလိုက်လုံနေတာမြန်မာပြည်သူအသက်တွေအများကြီးဆုံးရှုံးနေပါပြီဆိုပြီးတော့ဒီသောရရှင်ရေးလာတာဖြစ်ပါတယ် သူပြောသွားတဲ့စာရဲထဲမှာအိုးအိမ်မီးရှို့တာတွေဆိုတော့အခုတလောပြည်သူတွေကိုလေကြောင်းကတိုက်ခိုက်မှုတွေမီးရှို့မှုတွေဇက်တိုက်ကြားနေရတာဖြစ်ပါတယ်နော်သရရှင်ရဲ့ရင်ဖွင့်စာတွေကိုအခုဆက်ပြီးတော့ဖော်ပြပေးစင်ပါတယ်စစ်သားတွေကစိုက်ကယ်တွေကိုဖမ်းပြီးတော့အတမငွေညှစ်နေပါတယ်လို့ရေးလာတဲ့သရရှင်ကတော့
စစ်ကောင်စီတပ်ကစစ်သားတွေဟာလိုင်စင်မဲ့မော်တော်ဆိုင်ကယ်အပါအဝင်တရဝင်းလိုင်စင်ရှိမော်တော်ဆိုင်ကယ်တွေကိုပါဖမ်းပြီးအတင်းအဓမ္မငွေကြေးတောင်းခံနေပါတယ်။တရဝင်းသွင်းကုန်လိုင်စင်နဲ့အဝဲပေါက်ချကညာနာထောက်ခံချက်အထောက်အထားအပြည့်အစုံရှိနေပေမဲ့တရားဥပဒေမဲ့စွာနဲ့ငါတို့ဖမ်းရင်ဆုံးပြီးပြန်မရတော့ဘူးဆိုပြီးအတင်းသိမ်းယူနေတယ်။ဘက်ထရီအိုးတွေဖြုတ်စီတွေထုတ်ရောင်းတယ်အထောက်အထားအပြည့်အစုံမှုပြန်လိုက်ထုတ်ပေမဲ့စေသိန်းလောက်တိုင်တဲ့ဆိုင်ကယ်တွေကို၄-၅သိန်းတောင်းတယ်မပေးနိုင်ရင်ဆုံးပြီဆိုပြီးအတင်းအဓမ္မငွေတောင်းတယ်နောက်ပြီးဖမ်းထားတဲ့ဘိန်းတွေကိုပြန်ရောင်းစားတာတွေလည်းတွေ့ရပါတယ်ကျွန်တော်တို့ကိုယ်တိုင်ကြုံတွေ့ခဲ့ရတာပါဗျာ
သူကိုယ်တိုင်ကြုံတွေ့ရတဲ့အဖြစ်အပျက်ကိုရင်းဖွင့်လာတဲ့သောရရှင်ဖြစ်ပါလိမ့်ရှင်သောရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှလည်းရက်ချင်ပါတယ်နော်ပုံမကောင်းမွန်စင်ပြည့်တဲ့နေ့ရက်တွေရရှိနိုင်ပါစေလို့ဆန္ဒပြုပါတယ်ရှင်ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းVOA Bambis News ဆိုရယ် VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်သလို VOA မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွန်းနေပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေ၊ရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းနှင်းရင်းညပိုင်းနဲ့တင်းနှင်းလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ Radio ကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လဲထုတ်လွှင့်ပေးနေသလို VOA မြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။ထွန်းထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါသေး။ကျမတို့ရဲ့ VOA App နာမည်က VOA Bambies ဖြစ်ပါသေး။ကျမတို့ရဲ့ Internet စာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါသေး။ကျမဧသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။တော်ရရှင်နေအားလုံးရေးရနေရဲ့ခင်ရှင်ရှင်လန်းချမ်းမြေကြပါစေရှင်။
မြန်မာပြည်ကပေးစာကဏ္ဍအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါအခုဆက်လက်ပြီးတော့သတင်းတွေကတူတာအစီအစဉ်ကိုတင်ဆက်ပါအောင်မယ်ဒီတစ်ပတ်မှာတော့ကုလသမဂ္ဂလုံခြုံရေးကောင်စီအကြောင်းတင်ပြထားပါတယ်မညွညိုလင်ကအစီအစဉ်တင်ဆက်ထားပ
ါနိုင်ငံတစ်ခုမှာဒါမှမဟုတ်နိုင်ငံတစ်ခုနဲ့တစ်ခုကြားမှာအင်တာနက်ဗတိပက္ခတွေအငင်းပွားမှုတွေအကြမ်းဖက်မှုတွေဖြစ်လာတဲ့အခါကုလသမဂ္ဂလုံခြုံရေးကောင်စီဆိုတဲ့အကြောင်းအရာကသတင်းလူရဲမှာရင်းကျွေးလာကြမှာဖြစ်ပါတယ်။ Security Council လို့ခေါ်တဲ့လုံခြုံရေးကောင်စီဆိုတာဟာကမ္ဘာကုလသမဂ္ဂရဲ့အထက်အစိတ်ပိုင်းရန်ရာကြီး6ခုရဲကအရေးပါဆုံးကဏ္ဍကြီးတစ်ခုဖြစ်ပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီဟာနိုင်ငံတွေထဲမှာငြိမ်းချမ်းမှုနဲ့လုံခြုံရေးပြတ်တုံးလာတဲ့အခါလုံခြုံရေးကောင်စီအနေနဲ့နိုင်ငံတွေရဲ့ငြိမ်းချမ်းရေးနဲ့လုံခြုံရေးထိန်းသိမ်းပေးတာနိုင်ငံတွေကြားပြန်လည်တည်မြတ်မှုတွေဖြစ်လာစေဖို့ဆောင်ရွက်ပေးတာလူ့အခွင့်အရေးကိုလေးစားလိုက်နာစေဖို့တိုက်တွန်းနှိုးဆော်တာနိုင်ငံတွေရဲ့ပြဿနာတွေကိုပူးပေါင်းဆောင်ရွက်ဖြေရှင်းတာစတဲ့ကုလသမဂ္ဂရဲ့ပြဋ္ဌာန်းထားတဲ့ပြဋ္ဌာန်းချက်တွေအပေါ်အခြေခံပြီးတာဝန်ယူရတဲ့အခမ်းအနားကနေပါဝင်ရပါတယ်
ဒီလိုဆောင်ရွက်တဲ့အခါပထမဆုံးစီမံစည်းကမ်းနဲ့သဘောတူညီချက်တွေရေးဆွဲကြပါတယ်။တချို့အရေးကိစ္စတွေမှာစုံစမ်းစစ်ဆေးမှုတွေလုပ်ဆောင်ပြီးဖြန့်ပြစ်ပေးတာ၊လုံခြုံရေးကောင်စီရဲ့အထူးတန်တမန်တွေခန့်အပ်တာအပြင်စီးပွားရေးအရာဒဏ်ခတ်အရေးယူတာ၊လက်နက်ရောင်းချမှုပိတ်တင်တာ၊ဗဏ္ဍာရေးအရာထိန်းချုပ်အရေးယူဒဏ်ခတ်တာ၊တန်ကင်းတမန်ကင်းဆောင်ရွက်မှုတွေကိုရပ်ဆိုင်ပစ်တာအပြာရောင်အုပ်ထုတ်ဆောင်ထားတဲ့ငင်းချမ်းရေးတပ်သားတွေဆေးလွတ်ပြီးစစ်ရေးအရာလိုအပ်သလိုဆောင်ရွက်တာစတဲ့လုပ်ပိုင်ခွင့်တွေရှိပါတယ်။လုံခြုံရေးကောင်စီရဲ့ပထမဆုံးဆွေးနွေးပွဲကို1946ခုနှစ်ဇန်နဝါရီလ18ရက်နေ့ကအင်္ဂလန်ဝက်စ်မင်စတာမှာရှိတဲ့ Church House မှာစတင်ကျင်းပခဲ့ကြပြီးနောက်ပိုင်းမှာတော့ American ပြည်အောင်စုနယူးယောက်မြို့ကကုလသမဂ္ဂရုံးချုပ်မှာအမြဲတမ်းရုံးခွင့်ခဲ့ပြီးတွေ့ဆုံဆွေးနွေးမှုတွေပြုလုပ်ကြပါတယ်။လုံခြုံရေးကောင်စီမှာအမြဲတမ်းအဖွဲ့ဝင်၅နိုင်ငံနဲ့အမြဲတမ်းအဖွဲ့ဝင်မဟုတ်တဲ့နိုင်ငံ၁၀နိုင်ငံစုစုပေါင်းအဖွဲ့ဝင်နိုင်ငံ၁၅နိုင်ငံရှိပါတယ်။အမြဲတမ်းအဖွဲ့ဝင်နိုင်ငံတွေကတော့ American ပြည်ထောင်စု, United Kingdom, Russia, ပြင်သစ်နဲ့တရုတ်နိုင်ငံတွေဖြစ်ပါတယ်။အနှစ်ကျအဖွဲ့ဝင်နိုင်ငံ၁၀နိုင်ငံကိုတော့ကုလသမဂ္ဂရဲ့အထွေထွေညီလာခံမှာရွေးချယ်ပြီးသက်တမ်းကတော့နှစ်နှစ်ရှိပါတယ်။လုံခြုံရေးကောင်စီရဲ့သဘာဝတိနေရာကိုတော့အဖွဲ့ဝင်15နိုင်ငံကအင်္ဂလိပ်အခရာအစဉ်တိုင်းအလှည့်ကျတလတတီတာဝန်ယူကြရတာဖြစ်ပါတယ်။အစည်းအဝေးဆုံးဖြတ်ချက်တွေကိုနောက်ဆုံးအတည်ပြုပေးဖို့အတွက်မဲခွဲဆုံးဖြတ်ကြရပြီးတော့အဖွဲ့ဝင်15နိုင်ငံတွေက6နိုင်ငံကသဘောတူထောက်ခံမဲ့ပြီးခဲ့ရင်တော့ဒီဆုံးဖြတ်ချက်ကိုအတည်ပြုနိုင်ပါတယ်။ဒါပေမဲ့အမြဲတမ်းအဖွဲ့ဝင်နိုင်ငံတစ်ခုကသဘောမတူကန့်ကွက်ခဲ့မယ်ဆိုရင်တော့ဆုံးဖြတ်ချက်တွေကိုအတည်ပြုလို့မရတော့ပါဘူး။ကုလသမဂ္ဂလုံခြုံရေးကောင်စီဟာ1966ခုနှစ်ကစပြီးနိုင်ငံတကာကအာဏာရှင်အစိုးရပေါင်း30ကိုအရေးယူတံခတ်မှုတွေပြုလုပ်ထားပြီးဖြစ်ပါတယ်ရှင
်။မန်ညိုလင်းတင်ဆက်တဲ့သတင်းတွေကတူတာအစီအစဉ်ပြီးမှာတော့ကဘာဒေါ်လာထူးခြားစံပြသတင်းများကိုတင်ပြပါောင်းမယ်။ပြင်သစ်နိုင်ငံပဲရစ်ကားပြပွဲမှာလီဂိုတုံး၄သိန်းနဲ့တိဆောက်ထားတဲ့ Lamborghini ပြိုင်ကားတစ်စီးကိုပြသလိုက်ပါတယ်။ဒူဘိုင်းမြို့ကစာတပီလီလန်ဌာနမှာဒေါ်လာ15သန်းလောက်တန်ဖိုးရှိတဲ့အဝါရောင်စိန်နှုန်းကြီးတစ်တုံးကိုပြသထားပါတယ်။ဒီလိုကဘာဒေါ်လာကထူးထူးခြားခြားသတင်းတွေကိုကိုငိမ့်ချမ်းနဲ့မက်ခင်ဖြူထွေးတို့ကပြောပြမှာပါ။
ပြင်သစ်နိုင်ငံပါရီကားပြပွဲမှာလေဂိုတုံး၄သိန်းနဲ့တိဆောက်ထားတဲ့ Lamborghini ပြိုင်ကားတစ်စီးပြသလိုက်ပါတယ်။အစိမ်းရောင်တောက်တောက်ဒီကားကတကယ်ကားအစ်စ် Lamborghini CM FKP 37ပုံစံအတိုင်းတိဆောက်ထားတာဖြစ်ပါတယ်။လူ15ယောက်ကအချိန်နာရီပေါင်း9000ကျော်သုံးပြီးပုံစံတူအတိုင်းဖြစ်အောင်တိဆောက်ခဲ့ရတယ်လို့လေဂိုကုမ္ပဏီကပြောပါတယ်။ပါရီကားပြပွဲကိုလည်းရောက်ကြည့်ရှုကြတဲ့သူတွေအနေနဲ့ဒီကားရှိနာကဖန်သားမျက်နှာပြင်ကနေအင်ဂျင်တန်ကိုဖွင့်နားထောင်လို့ရတယ်လို့ကားထဲနဲ့ကားရဲ့အပြင်ဘက်ကမီးလုံလေးတွေကိုလည်းထိန်းချုပ်လို့ရပါတယ်။ Lamborghini ပြိုင်ကားအစ်စ်ကိုမတက်နိုင်တဲ့သူတွေအတွက်တစ်အချိုးရှစ်ပုံစံအသေးစားပုံတူပြိုင်ကားလေးတွေကို Lego ကုမ္ပဏီအင်တာနက်စာမျက်နှာမှာတစ်စီးကိုယူရိုငွေ450နဲ့ဝယ်ယူနိုင်ပါတယ်ရှင
်။ဒူဘိုင်းမြို့ကစိုးတပီလေလံဌာနမှာဒေါ်လာ15သန်းလောက်တန်ဖိုးရှိတဲ့အဝါရောင်စိန်နှုန်းကြီးတစ်လုံးကိုပြသလိုက်ပါတယ်။Golden Canary လို့နာမည်ပေးထားတဲ့ဒီစိန်နှုန်းကြီးဟာအလေးချိန်303.1 carat ရှိတာကြောင့်ကမ္ဘာအကြီးဆုံးစိန်နှုန်းကြီးတွေထဲမှာတတော်အပါအဝင်ဖြစ်ပါတယ်။နောက်ပြီးတော့ American ကြောင်းမြတ်ရေသနာ Institute ကစစ်ဆေးပြီးအပြည့်အနာအစာလုံးဝမရှိတဲ့စိန်နှုန်းကြီးတတော်ပါလို့ Sotheby's ရဲ့ကြောင်းမြတ်ကျွမ်းကျင်သူ Sophie Steven ကပြောပါတယ်။ Arab Sofa များပြည်ထောင်စု UAE နိုင်ငံမှာပြသပြီးရင်တော့ဟောင်ကောင်တိုင်ပေနဲ့ဂျနီဗာမြို့တွေမှာလည်းလှည့်လည်ပြသမှာဖြစ်ပါတယ်။ဒီဇင်ဘာလဇန်းမှာတော့အမေရိကန်နိုင်ငံနယူးယောက်မြို့မှာလေလံတင်ရောင်းချမှာပါ။ဒီစိန်နှုန်းကြီးကိုကွန်ဂိုနိုင်ငံမှာ1980ပြည့်နှစ်တွေတုန်းကရှာဖွေတွေ့ရှိခဲ့တာပါ။ကလေးမလေးတယောက်ကသူ့ဦးလေးအိမ်သားမှာစော့နေတော့အမိုက်ပုံထဲကထူးခြားတဲ့ကြောက်တုံးကြီးတစ်လုံးကိုကောက်ရပြီးအဲ့ဒီစိန်နှုန်းကြီးဖြစ်နေခဲ့တာပါ။အဲ့ဒီနောက်တော့ဒေသခံစိန်ကုံတဲ့တဦးကိုရောင်းချခဲ့ပါတယ်။အဲ့ဒီအချိန်တုန်းကအရင်တုန်းအချိန်တွေမှာ890ကာရက်ရှိခဲ့ပြီးတော့ဖြတ်တောက်ပြင်ဆင်သွေးပြီးတဲ့နောက်မှာတော့တစ်တော်သည်ပုံစံရှိနေပါပြီခင်ဗျာ
။အမေရိကန်ပြည်ထောင်စု Los Angeles မြို့မှာကိတ်မုန့်တွေနဲ့စောက်ထားတဲ့ပြားလိုက်တစ်ခုဖွင့်လှစ်လိုက်ပါတယ်။ Kate Lang လို့နာမည်ပေးထားတဲ့ဒီပြားလိုက်အထွန်းကနေမှာကိတ်မုန့်တွေအလွှာလိုက်ပြင်ဆင်ထားပြီးဝင်ကဘာပုံစံအထဲမှာလိုက်ကြည့်လို့ရပါတယ်။
ပရွက်စိတ်တက်မှာဆိုတဲ့အတွက်ကိမ့်မုတ်တကြားပစ္စည်းအစ်စ်တွေနဲ့ဆောက်လုပ်ထားတာမဟုတ်ဘဲပုံစံတူပစ္စည်းတွေနဲ့ဆောက်လုပ်ဖန်တီးထားတာပါတကြားအစား acrylic ဆေးပစ္စည်းတွေကိုသုံးထားတယ်လို့ခိတ်လန်းကိုဖန်တီးသူ Scott Hoof ကပြောပါတယ်ကိမ့်မုတ်တွေပေါ်မှာတော့ cherry သီးတွေ whipped cream တွေကိုပါထည့်သွင်းဖန်တီးထားပြီးလာရောက်ကြည့်ရှုကြတဲ့သူတွေအနေနဲ့ကြည်နက်မှုကိုခံစားရစေမှာပါHoof ဟာတကယ်ကိမ့်မုတ်အစ်စ်တွေကိုမဖန်တီးဘူးခဲ့ပေမဲ့လည်း2020ခုနှစ်ကတည်းကတီးပြလိုက်ကိုတဖြည်းဖြည်းတိစောက်ယူခဲ့ပြီးလာရောက်တဲ့သူတွေအနေနဲ့လည်းသူ့ရဲ့ကိမ့်မုတ်ပြလိုက်ကိုသဘောကျနှစ်သက်ကြတယ်လို့ပြောဆိုကြပါရဲ့ရှင
်။အီဂျစ်နိုင်ငံကအမှုပညာရှင်တယောက်ကကျွန်းပစ်တန်တဲ့ပစ္စည်းတွေကိုသုံးပြီးဗဘူးရုပ်အကြီးကြီးတွေဖန်တီးနေပါတယ်။အသက်29နှစ်အရွယ်အီဘရာဟင်ဆလာဟာကိုင်ရိုမြို့ကလူငယ်အမှုပညာရှင်ဗဂျီဘဘူးဓာတ်ပုံလက်ရာပြပွဲအတွက်တန်တဲဘဘူးလက်ရာတွေကိုဖန်တီးခဲ့တာပါသူဖန်တီးမှုတွေထဲမှာကိုင်ရိုမြို့လည်းကချင်းသေးယုတ်ကြီးနှစ်ယုတ်လည်းပါဝင်ပါတယ်ချင်းသေးယုတ်ကြီးတစ်ခုချင်းစီရဲ့အမြင့်ဟာ3မီတာရှိပြီးတော့အလေးချိန်300ကီလိုဂရမ်လေးပါတယ်သူ့လက်ရာတွေထဲမှာအီဂျစ်အမွေအနှစ်တွေဖြစ်တဲ့ဖာရိုနစ်ကျောင်းကယ်လီယိုပက်ထရာဘယင်မပုံနဲ့တင်းငတ်ပုံဦးကောင်းရှိတဲ့အီဂျစ်နတ်ဖျားဟိုရက်စ်တို့လည်းပါဝင်ပါတယ်ဆလာအနေနဲ့ကားတာယာလိုပစ္စည်းတွေကိုသုံးပြီးအမှုပညာဖန်တီးမှုတွေလုပ်ခဲ့ဘူးပင်မဲ့လဲစွန့်ပစ်တန်တဲ့ပစ္စည်းတွေဟာထူးခြားမှုရှိတာကြောင့်ဒါကိုပဲအာယုံဆိုင်သုံးဖို့ဆုံးဖြတ်ခဲ့တယ်လို့ပြောပါတယ်ခင်ဗျာ
ဒါကတော့ကပါဒလာကထူးခြားစံပြသတင်းများကိုကိုငင်းညာနဲ့မက်ခင်ဖြူထွေးတို့ကစူးစီးတင်ဆက်ခဲ့တာပါ VO ရဲ့တနင်္လာနေ့မနေ့ဖက်တန်လွှင့်စီစဉ်ကိုဆက်လက်ကြည့်ရှုနားတော်တာဆင်နေရတာပါခင်ဗျာအခုတော့သတင်းအချင်းချုပ်တွေကိုမတ်သိန်ကြီးထိုက်ကပြောပြပါဦးမယ်ခင်ဗျာ
အရှိတောင်အာရှနိုင်ငံများအသင်းအာဆီယံရဲ့နိုင်ငံခြားရေးဝန်ကြီးတွေလာမဲ့ကြားသာပွဲနေ့မှာအင်ဒိုနီးရှားနိုင်ငံမှာအထူးအစည်းအဝေးကျင်းပပြီးမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုဆွေးနွေးကြမယ်အကြောင်းကမ္ဘောဒီးယားနိုင်ငံခြားရေးဌာနကတင်းနှင်းကနေနေ့မှာပြောပါတယ်။ဂျကာတာမှာကျင်းပမယ်အာဆီယံနိုင်ငံခြားရေးဝန်ကြီးတွေရဲ့ဆွေးနွေးပွဲမှာတော့မြန်မာနိုင်ငံတွင်ပဋိပက္ခတွေအဆုံးသတ်ရေးဆောင်ရွက်ဖို့ပြီးခဲ့တဲ့နှစ်အတွင်းမြန်မာစစ်တပ်အုပ်ချုပ်သူတွေနဲ့သဘောတူထားတဲ့အာဆီယံရဲ့ဘုံသဘောတူညီချက်၅ရပ်ကိုကျင့်သုံးဆောင်ရွက်မှုတွေကိုဆွေးနွေးမယ်အကြောင်းကမ္ဘောဒီးယားနိုင်ငံခြားရေးဌာနပြောခွင့်ရက Reuters သတင်း Agency ကိုပြောဆိုထားပါတယ်တရုတ်ကွန်မြူနစ်ပါတီညီလာခံကနေသမ္မတရှီချင်းပင်ကိုပါတီခေါင်းဆောင်အဖြစ်နောက်ထပ်5နှစ်သက်တမ်းထပ်မံတာဝန်ပေးလိုက်တာကြောင့်နိုင်ငံရေးဩစာအရှိန်အဟွာပို့ပြီးတော့အားကောင်းလာပါတယ်။ယူကရိန်းရဲ့ရက်ဖက်ဆွမ်းအင်ဆန်ရနေရာတွေကိုရုရှားကအကြီးအကျယ်ထပ်မံတိုက်ခိုက်လာတာကြောင့်နိုင်ငံတော်မှလျှက်စစ်ပြတ်တောက်စေကြောင်းယူကရိန်းသမ္မတဗိုလိုဒီမာဇယ်လင်စကီကစနေနေ့နောက်ပိုင်းဗီဒီယိုမိန့်ခွန်းမှာပြောဆိုထားပါတယ်။ဒါပေမဲ့လည်းရုရှားရဲ့မီဇိုင်းဒုံးနေနဲ့မောင်းတူမဲ့ဒရုန်းရဲ့အများစုကိုတော့ပစ်ချနိုင်ခဲ့ကြောင်းလည်းယူကရိန်းသမ္မတကပြောဆိုထားပါတယ်။ဗြိတိန်နိုင်ငံကရှီယူဆွဲကွန်ဆာဗေးတစ်ပါတီရဲ့ဝန်ကြီးချုပ်ရွေးချယ်ပွဲမှာပါဝင်ရှင်ပြိုင်တော့မှာမဟုတ်ဘူးလို့ဝန်ကြီးချုပ်ဟောင်းဘောရစ်ဂျွန်ဆန်ကတင်းနှင်းကနေနေမှာကြေညာပါတယ်။သူအနေနဲ့ဝင်ရောက်ရှင်ပြိုင်ဖို့လုံလောက်တဲ့ပါတီလွှတ်တော်မတ်တွေရဲ့ထောက်ခံမှုရရှိပေမဲ့လည်းထိတ်ဆုံးကပြင်းနေတဲ့ဗန္ဒယင်းဝင်ကြီးဟောင်းရီရှိဆွတ်နဲ့တဲ့အများကြီးနေပါတယ်လို့လည်းသူကပြောဆိုခဲ့ပါတယ်ရှင
်။ဒါကတော့သတင်းချင်းချုပ်တွေကိုမတ်သိန်ကြီးထိုက်ပြောပြသွားတာပါခင်ဗျာ။ဒီကနေ့မနေ့ဖက်အတန်လွင့်အစီအစဉ်တွေကိုတာဝန်ယူခဲ့သူတွေတော့မှအစီအစဉ်ထုတ်လို့ရင်းမှုဖြစ်တဲ့ကကိုခင်မောင်စိုးမင်းကတာဝန်ယူခဲ့ပါတယ်။အတံပန်းရဲ့ရုပ်တံအင်ဂျင်နီယာတွေကတော့ဇူဘဲအထိုင်းနဲ့ရနဲ့ဒဲရက်စမစ်တို့ဖြစ်ပါတယ်။ကျွန်တော်တို့ VOE ရဲ့တင်းလာနေမနေ့ဖက်အတံလွင့်အစီအစဉ်တွေလည်းဒီမှာတင်ပေးပြီးဆုံးပြီဖြစ်ပါတယ်။ VOE ကိုကြည့်ရှုနားတော်တာဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်။တော်တာရှင်မြန်မာပြည်သူအပေါင်းနဲ့ကိုစင်နှပြချမ်းမှချမ်းသာကြပါစေ။ကျွန်တော်ကအစီအစဉ်မှုဖြစ်တောင်းဝန်ယူခဲ့သူဇော်မိုးဇော်ဖြစ်ပါတယ်ခင်ဗျာ
This program has come to you from the Voice of America, Washington.